Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ5ရက်ကြာသပတေးနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 30နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားပေါင်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနနာချမ်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာထူးခြားတဲ့သတင်းတွေကတော့စစ်တိုင်းကျွန်းဆွဲကောင်းကင်မှာပြက်ကျသွားတဲ့ရုရှားပိုင်းလေယာဉ်ဟာဘုံပေါက်ကွဲပြီးတော့ပြက်ကျသွားတာဖြစ်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိနေတဲ့အကြောင်းဗြိတိန်နိုင်ငံကပြောဆိုလိုက်ပါတယ်တောင်ဆူဒန်နိုင်ငံမှာလည်းလေယာဉ်တစ်စင်းပြက်ကျပြီးတော့လူ30ကျော်သေဆုံးသွားပါတယ်မြန်မာနိုင်ငံမှာနောက်တက်လာမယ့်ခေါင်းဆောင်တွေအနေနဲ့ကလေးတွေအရေးကိုအလေးထားဖို့အတွက် UNICEF နဲ့ Save the Children အဖွဲ့တို့ကနေတိုက်တွန်းလိုက်ပါတယ်ဒီသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေအခုနာနာခင်ကြားမှာပါခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံရွေးကောက်ပွဲကိုငြိမ်းချမ်းစွာကျင်းပနိုင်ရေးအတွက်လိုအပ်တဲ့အရေးယူလှုပ်ဆောင်မှုမျိုးတွေလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူရဲ့အထူးကြံပေးတွေကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ
် The Secretary General Special Advisor on the Prevention of Genocide and the Responsibility to Protect today called on the government of
ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောခွင့်ရသူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါအပြင်ရွေးကောက်ပွဲကိုကာတာစင်တာကနေစောင့်ကြည့်လေ့လာသွားမယ်အကြောင်းပြည်သူလွတ်တော်ဩဂတာဒူရာဥရှင်မန်ကိုပြည်ခိုင်ပြဖို့ပါတီကနေထုတ်ပယ်တဲ့တည်င်းထွက်ပေါ်နေတဲ့အကြောင်းနဲ့စစ်ဘေးရှောင်ဒုက္ခသည်တွေဆန္ဒမဲ့ပေးခွင့်ဆုံးရှုံးနေရတဲ့အခြေအနေအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကြာသပတေးနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတည်င်းတွေကိုဥဆံမိုးဝင်နဲ့မနန္ဒာချန်တို့ကကြီးညာပေးပါအောင်ရှင
်။ဆိုင်နိုင်ကျွန်းဆွေရဲ့ကောင်းကင်မှာစနေနေ့ကပြက်ကျသွားခဲ့တဲ့ရုရှားပိုင်ဂျက်လီယင်ဟာဘုံပေါက်ကွဲပြီးတော့ပြက်ကျသွားတာဖြစ်နိုင်ခြေရှိတယ်ဆိုတဲ့စိုးရိမ်မှုတွေပုံမထွက်ပေါ်လျက်ရှိတဲ့အကြောင်းဗြိတိန်နိုင်ငံကဗိုလ်ထုနေမှာပြောဆိုလိုက်ပါတယ်ဗြိတိန်နိုင်ငံလေကြောင်းဆိုင်ရာကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ကိုအီဂျစ်နိုင်ငံအပန်းဖြေမြို့ဖြစ်တဲ့ရှမ်အယ်ရှီယက်ကိုဆေးလွတ်ထားတဲ့အကြောင်းဗြိတိရှအာဏာပိုင်တွေကပြောဆိုပါတယ်လေရင်ဟာအဲ့ဒီမြို့ကနေစိန့်ပီတာဘတ်ကိုထွက်ခွာလာတာဖြစ်ပါတယ်ကျွမ်းကျင်သူအဖွဲ့ရဲ့လုံခြုံရေးစုံစမ်းစစ်ဆေးရေးမှုပြီးမှသာဗြိတိရှလေကြောင်းပိုင်လေယာဉ်တွေကိုအဲ့ဒီဒေသကိုတောခွင့်ပြုမှာဖြစ်တယ်လို့လည်းပြောပါတယ်။ပုံမှန်အဖြစ်အမေရိကန်လေကြောင်းလိုင်းတွေဟာဆိုင်းနိုင်ကျွန်းဆွယ်ပေါ်ကနေဖြတ်ပြီးတော့သွားလာလို့မရှိဘူးလို့အမေရိကန်သမ္မတအင်ပီရိုရဲ့ပြောခွင့်ရသူဂျော့ချ်အာနက်စ်ကပြောဆိုပါတယ်။ဒါပေမဲ့အမေရိကန်လေကြောင်းလုံခြုံရေးအဖွဲ့အစည်းကကုန်းသွယ်လေကြောင်းလိုင်းတွေအနေနဲ့ဆိုင်းနိုင်ကျွန်းဆွယ်ပေါ်ကနေဖြတ်တန်းသွားလာမယ်ဆိုရင်အစွန်ရောက်လှုပ်ရှားမှုတွေရဲ့အန္တရာယ်တွေရှိနိုင်တဲ့အကြောင်းလွန်ခဲ့တဲ့လအနည်းငယ်ကလေးကသတိပေးထားခဲ့ပြီးဖြစ်တယ်လို့သူကထောက်ပြထားပါတယ်။အဖြစ်ပြက်ပေါ်တန်တရားနဲ့အတီးပြုတ်ဖို့စူးစမ်းနေတဲ့အချိန်ထဲမှာပဲ IS Islamic စစ်သွေးကြောအဖွဲ့က Metrojet A321 လေယာဉ်ကိုပစ်ချခဲ့တယ်ဆိုပြီးတော့ထပ်မံပြောဆိုလိုက်ပါတယ်ခင်ဗျာ
တောင်ဆူဒန်နိုင်ငံကအဝင်အထွက်များလာတဲ့ဂျူဘားလေစိတ်ကနေလေယာဉ်တစ်စင်းထွက်ခွာသွားပြီးတိတ်မကြခင်မှာပဲပြတ်ကျခဲ့တာကြောင့်အနည်းဆုံးလူ32ဦးသေဆုံးသွားခဲ့ပါတယ်လေယာဉ်ပြတ်ကျရာမှာကလေးငယ်တယောက်ကသာအသက်မသေးဘဲနဲ့တွေ့ရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ရုရှားလို့အန်တိုနော့ဖ်ကုန်တင်လေယာဉ်ဟာပြေးလမ်းကနေမီတာ80တိခါမှာရှင်မီတာ800လောက်အကွာဝှိုင်းနိုင်မြေကမ်းတစ်လျှောက်ကတစ်တောထူထပ်တဲ့နေရာမှာဗုဒ္ဓဟူးနေ့ကပြတ်ကျခဲ့တာလို့လည်းသတင်းတွေကဖော်ပြခဲ့ကြပါတယ်။သေဆုံးသူတွေအားလုံးဟာလေယာဉ်ပေါ်မှာပါသွားကြသူတွေကြီးပဲလားဒါမှမဟုတ်ပြတ်ကျတဲ့အချိန်မှာမြေပြင်ပေါ်မှာရှိနေသူတွေရောပါနေသလားဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။Writers သတင်းမှာတော့လေယာဉ်ဝန်ထမ်း600အပါအဝင်လေယာဉ်ပေါ်မှာစုစုပေါင်း18ဦးလိုက်ပါသွားခဲ့တယ်လို့ဖော်ပြထားပါတယ်။လေယာဉ်ဝန်ထမ်းတွေကတော့ Armenian 5ဦးနဲ့ Russia 2ဦးဖြစ်ပြီးတော့ပြတ်ကျမှုအတွင်းမှာအလုံးသိဆုံးသွားခဲ့ပါတယ်။သတင်းတွေမှာတော့အဲ့ဒီပြတ်ကျသွားတဲ့လေယာဉ်ဟာအထက် 9 ပြည်နယ် Plotch ရေနံတွင်းနေစီကိုဥတီပြန်တန်းခဲ့တာလို့ဆိုပါတယ်။လေယာဉ်ဟာစားနပ်ရိက္ခာတွေအပြင်ခီးသည်တွေပါတင်သွားပုံရတယ်လို့လေယာဉ်ပြတ်ကျတဲ့နေရာကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။
စီးရီးယားနိုင်ငံအတွင်းရုရှားကပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုရဲ့85ရာခိုင်နှုန်းကနေ90ရာခိုင်နှုန်းဟာ IS Islamic စစ်သွေးကြောပစ်မှတ်တွေကိုမထိပဲတာမန်တဘုံတွေကိုသာထိမှန်နေတယ်လို့ထိတ်တန့်အမေရိကန်တန်တမန်တွေကပြောဆိုလိုက်ပါတယ်။ဗိုလ်ထုနေ့ကကျင်းပတဲ့လွှတ်တော်ရဲ့နိုင်ငံသားရေးရာကော်မတီကြားနာပွဲမှာလက်ထောက်နိုင်ငံသားရေးဝန်ကြီးအန်ပက်တာဆင်နဲ့ဗစ်တိုးရီးယားနယူးလန်တို့ကသူတို့ရဲ့တွေ့ရှိထားချက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။တခြားတနေရာမှာတော့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရဗိုလ်မှူးကြီးစတိဗ်ဝါရင်ကလည်းစီးရီးယားနိုင်ငံအတွင်းရုရှားကပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေအားလုံးရဲ့ဆယ်ရာခိုင်နှုန်းရဲ့အောက်လောက်သာ IS Islamic စစ်သွေးကြွတွေရဲ့ပစ်မှတ်တွေကိုထိတယ်လို့သတင်းတောက်တွေကပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံရဲ့တန်တမာနေနဲ့စစ်ဖက်ဆိုင်ရာအရာရှိတွေကတော့သူတို့ရဲ့လေကြောင်းတိုက်ခိုက်မှုဟာ IS Islamic စစ်သွေးကြွတွေကိုရည်ရွယ်ပြီးတော့တက်ခိုက်နေတာဖြစ်တယ်လို့ပြောဆိုနေကြပါတယ်။ဒါပေမဲ့ American ပြည်ထောင်စုနဲ့တခြားနိုင်ငံတွေကတော့မကြာခဏဆိုသလိုရုရှားရဲ့ဘုံကျဲတက်ခိုက်မှုဟာ Islamic စစ်သွေးကြွတွေနဲ့မသက်ဆိုင်တဲ့ Syria အတိုက်ခံအဖွဲ့တွေပေါ်ကြာရောက်နေတာတွေပဲဖြစ်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ။
စစ်စုနှစ်တစ်ခုကျော်အတွင်းမြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးအဖွဲ့ရဲ့အကြီးမားဆုံးစစ်ရေးလက်ချက်မှုဟာကိုတိုင်းပြည်တွေရောရန်သူဖြစ်လာနိုင်တဲ့တိုင်းပြည်တွေကိုပါရှင်းလင်းတဲ့သတင်းစကားပေးပို့လိုက်တာဖြစ်တဲ့အကြောင်းမဟာမိတ်တပ်ဖွဲ့အကြီးအကဲဂျန်စ်စတော်တန်ဘတ်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကစတင်ခဲ့တဲ့သတင်းသုံးပတ်ကြာစစ်ရေးလက်ချက်မှုအတွင်းအီတလီ၊စပိန်နဲ့ပေါ်တူဂီနိုင်ငံတွေမှာအပြင်းထန်လက်ချက်မှုအတွက်နေတိုးအဖွဲ့ဝင်နိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေစုစုပေါင်း30ကျော်ကနေတတ36,000ပါဝင်ခဲ့ပါတယ်။နေတိုးအဖွဲ့အနေနဲ့ထိတ်တိုက်ရင်ဆိုင်ဖို့ကြိုးပမ်းမှာမဟုတ်ပေမဲ့မဟာမိတ်တွေအားလုံးကိုကာကွယ်ဖို့အတွက်တော့အဆင်သင့်ရှိနေတယ်လို့လည်းမစ္စတာစတော်တန်ဘတ်ကပြောဆိုပါတယ်။ဗုဒ္ဓဟူးနေ့ကတော့ Trident Juncture လို့အမည်ပေးထားတဲ့စီးရဲလက်ချက်မှုတစ်စိတ်တစ်ပိုင်းအနေနဲ့စပိန်နိုင်ငံအရှေ့မြောက်ဘက်က San Gregorio တင်တန်းမှာရန်သူတွေလိုဖန်တီးထားတဲ့တပ်ဖွဲ့တွေနဲ့တိုက်ခိုက်ရေးလက်ချက်မှုတစ်ခုမှာရဟတ်ရင်တွေတင်ကားတွေအကူအညီနဲ့ရာပေါင်းများစွာသောတပ်ဖွဲ့ဝင်တွေပါဝင်ခဲ့ကြပါတယ်။နေတိုးမဟာမိတ်12နိုင်ငံကတပ်ဖွဲ့ဝင်တွေဟာတစားကန်တွေကယ်ဆယ်ရေးမြေမြုံပိုင်းရှင်းလင်းရေးနဲ့ချေရင်တိုက်ပွဲတွေအပါအဝင်ထိုးစစ်တစ်ခုကိုဦးဆောင်လေ့ကျင့်ခဲ့တယ်လို့နေတိုးအဖွဲ့ကပြောပါတယ်။စီးရဲလက်ချက်မှုမှာတော့လေ့ကျင့်ရေးကွင်းကိုလေတီးနဲ့ခုံချဖို့မြောက်ကယ်ရိုလိုင်းနားပြည်နယ် Fort Bragg စစ်ခန်းကနေပြီးတော့တိုက်ရိုက်လာမဲ့ American စစ်သည်900ကျော်လဲပါဝင်ခဲ့ကြပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရိုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံမြန်မာပိုင်းစီစဉ်ကကြာတာပြည်နေနဲ့ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်။အခုကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာတွေရှိနေပေမဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွင်းကူးပြောင်းရေးအတွက်အရေးပါတာကြောင့်ရွေးကောက်ပွဲဖြစ်မြောက်မဲ့အခြေအနေကိုစောင့်ကြည့်အကဲဖြတ်ရလိမ့်မယ်လို့ Qatar Center ကပြောဆိုလိုက်ပါတယ်။ရန်ကုန်မြို့ Chatrian Hotel မှာမနေ့ကပြုလုပ်တဲ့ Qatar Center ရဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲဦးစီးကျင်းပမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့စည်းမှုကနိုင်ငံတကာစံနှုန်းစံတားနဲ့ပြည့်စုံမှုမရှိပေမဲ့လို့ကော်မရှင်ရဲ့ရည်တည်ဆောင်ရွက်ပုံကိုတော့ရွေးကောက်ပွဲနေ့အပေါ်မှာမူတည်ပြီးတော့စောင့်ကြည့်ရမှာဖြစ်တယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Qatar Center တာဝန်ရှိသူတွေကပြောပါတယ်။လက်တလို့အဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေကလာမယ့်နိုဝင်ဘာလ8ရက်ရွေးကောက်ပွဲအတွက်စစ်တမ်းအတွက်ပါဝင်နဲ့နေမြေအသီးသီးကမဲယုံအားလုံးကိုလွတ်လပ်စွာစစ်ဆေးခွင့်ပေးထားတယ်လို့လည်းကတာစင်တာတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့စစ်တပ်ကကြိုတင်ဆန္ဒမဲတွေကိုတော့စောင့်ကြည့်ခွင့်မရခဲ့ဘူးလို့ကတာစင်တာရဲ့ဒုတိယညွှန်ကြားရေးမှူးတဦးဖြစ်တဲ့ Jonathan Stone Streets ကပြောဆိုပါတယ
် Well we've been told that on election day that we will have access to all places where voting will take place that's
သူတို့ပြောထားတဲ့အတိုင်းဆိုလို့ရှိရင်စစ်တပ်ကမဲယုံတွေကိုတွားရောက်စောင့်ကြည့်ဖို့ကျွန်တော်တို့ကိုခွင့်ပြုရမှာပါတခုပဲကျွန်တော်တို့ပြောတာကစစ်တပ်ကကြိုတင်ဆန္ဒမဲပေးတဲ့မဲဆန္ဒပြင်ပနေရာတွေကိုတွားရောက်ခွင့်မပြုပါဘူးဆိုပြီးတော့ပြောတော့တာဖြစ်ပါတယ်။နိုင်ငံတွင်းကဘယ်နေရာမဆိုမဲယုံနေမှာစောင့်ကြည့်နိုင်ပါတယ်လို့ကော်မရှင်နေနဲ့အာမခံပြောထားပေမဲ့ရွေးကောက်ပွဲနေ့မှပဲလက်တွေ့ဘလောက်ခွင့်ပြုမလဲဆိုတာကိုသိရမယ်လို့လည်းသူကပြောဆိုပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာသမိုင်းဝင်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းလို့နှီးကပ်လာချိန်မှာနောင်ထွက်ပေါ်လာမဲ့နိုင်ငံခေါင်းဆောင်တွေအနေနဲ့ကလေးတွေအတွက်ဦးစားပေးကြဖို့ကလေးတွေရဲ့ဘဝတွေအစကောင်းအောင်လှုပ်ဆောင်ပေးကြဖို့ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF နဲ့ Save the Children အဖွဲ့တို့ကနှိုးဆော်လိုက်ပါတယ်။နိုင်ငံရေးပါတီပေါင်း80ကျော်အနေနဲ့သူတို့ရဲ့မူဝါဒကြေညာချက်တွေအတွင်းကလေးများရေးကိစ္စကိုဦးစားပေးထည့်သွင်းပေးဖို့ကလေးတွေအတွက်ဆောင်ရွက်ပေးနေတဲ့ကမ္ဘာအဖွဲ့စည်းကြီးနှစ်ခုကမနေ့ကကြေညာချက်ထုတ်ပြန်ပြီးတော့တိုက်တွန်းလိုက်တာဖြစ်ပါတယ်။သိရှိရတဲ့အနေအထားအရပါတီပေါင်း38ခုကသူတို့ရဲ့ရွေးကောက်ပွဲစည်းရုံးရေးတွေမှာကလေးတွေရဲ့အရေးပြောဆိုတာတွေ့ရတယ်လို့ဆိုပါတယ်။ကလေးတွေရဲ့ပညာရေး၊ကျန်းမာရေး၊အာဟာရဓာတ်ပြည့်ဝရေး၊လူမှုရေးအထောက်အကူနဲ့အကာအကွယ်ပေးရေးကိစ္စတွေကိုအဓိကထားပြောဆိုခဲ့ကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကကလေးတွေ60ရာခိုင်နှုန်းဟာဆင်းဆင်းရဲရဲနေထိုင်နေကြရတယ်လို့ထုတ်ပြန်ကြမှာရေးသားထားပါတယ်။ 14ယောက်မှာ1ယောက်ဟာအသက်5နှစ်အရွယ်အထိအသက်ရှင်သန်ခွင့်မရကြသလိုအသက်5နှစ်အရွယ်နဲ့18နှစ်ကြားကလေးတွေရဲ့သုံးပုံတစ်ပုံဟာပညာသင်ခွင့်မရကြပဲသူတို့မိသားစုတွေအတွက်အလုံးလုံးနေကြရတယ်လို့ကြေညာချက်မှာထောက်ပြထားပါတယ်
ဗီယက်နမ်နိုင်ငံစီတရုတ်သမ္မတရှီကျင်းပင်လာရောက်မဲ့ခီးစဉ်ကိုကန့်ကွက်တဲ့အနေနဲ့တရုတ်ဆန့်ကျင်ရေးဆန္ဒပြသူတွေဟာဗီယက်နမ်နိုင်ငံလမ်းမတွေပေါ်မှာထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာရှင်ကျင်းပင်ဗီယက်နမ်စပရက်လီကျွန်းနဲ့ပရာဆယ်ကျွန်းတို့တွေကနေဗီယက်နမ်တွေကိုပြန်ပေးပါဒါမှမဟုတ်လို့ရှိရင်ပရာဆယ်လီနဲ့ဒီကျွန်းတွေကနေဗီယက်နမ်ပိုင်ဆိုင်နေဆိုတဲ့စာတမ်းတွေကိုယူဆောင်လာတာတွေ့ရတယ်လို့ပြောဆိုပါတယ်ခင်ဗျာ။
ကြာတာပရင်းနေမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝင်နဲ့မအနန္ဒာချန်တို့ကကြေညာပေးကြတာပါအခုတော့ဆက်သွယ်မြန်မြန်ချက်တွေနဲ့သတင်းဆောင်ပါတွေကိုတလက်တင်ပြပေးပါမယ်လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်မြန်မာနိုင်ငံရွေးကောက်ပွဲကိုငြိမ်းချမ်းစွာကျင်းပနိုင်ရေးအတွက်လိုအပ်တဲ့အရေးယူလှုံ့ဆော်မှုမျိုးတွေလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမူရဲ့အကြံအထူးကြံပေးတွေကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လူမျိုးတုံးသက်ဖြတ်မှုကာကွယ်ရေးဆိုင်ရာအထူးကြံပေးမစ္စတာအဒမဒင်းနဲ့အကာအကွယ်ပေးရေးတောင်းဝန်ကမ္ဘောဆိုင်ရာအထူးအကြံပေးမစ္စတာဂျင်နီဖာဝေါ့လ်စ်တို့ကလွတ်လပ်ပြီးအပြန်အလှန်လေးစားမှုနဲ့ငြိမ်းချမ်းနဲ့ဝန်ကျင်မှာရွေးကောက်ပွဲကျင်းပပေးဖို့မြန်မာအစိုးရကိုတောင်းဆိုလိုက်တာပါပြည်စုံကိုဒေါ်ခင်မြတ်သက်ကပြောပြပေးမှာပ
ါမြန်မာနိုင်ငံရွေးကောက်ပွဲကိုမျှတတန့်ရှင်းပြီးလွတ်လပ်မှုရှိစေဖို့အတွက်အားလုံးကလိုလားနေချိန်မှာပဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်တွေကဒီရွေးကောက်ပွဲကိုငြိမ်းချမ်းနဲ့ပတ်ဝန်းကျင်မှာအဆင်ပြေပြေကျင်းပနိုင်ရေးအတွက်ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာလို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကနိုဗ ెంబ ာ4ရက်ဗုဒ္ဓဖူးနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ And the Secretary General Special Advisor on the Prevention of Genocide and the Responsibility to
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်တွေဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာနဲ့အကာအကွယ်ပေးရေးတဝန်ခံမှုဆိုင်ရာအထူးကြံပေးတွေကလာမယ့်နိုဝင်ဘာလ10ရက်ရွေးကောက်ပွဲကိုငြိမ်းချမ်းချမ်းကျင်းပနိုင်ရေးအတွက်မြန်မာနိုင်ငံအစိုးရအနေနဲ့လိုအပ်တဲ့အချက်တွေအားလုံးကိုလှုံ့ဆော်ဖို့ဒီကနေ့ပဲတောင်းဆိုလိုက်တာပါ။
ရွေးကောက်ပွဲမတိုင်ခင်တွေ့နေရတဲ့လှုပ်ဆောင်မှုတချို့ဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တဲ့ဘာသာရေးကိုနိုင်ငံရေးမဲဆွယ်မှုတွေမှာတုံးနေတဲ့ပုံစံတွေ့ရကြောင်းအထူးအကြံပေးနှစ်ယောက်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘာသာရေးဖွဲ့စည်းတွေနဲ့ခေါင်းဆောင်တွေတမကနိုင်ငံရေးပါတီတွေကပါလူနည်းစုမွတ်စလင်တွေကိုအမုန်းပွားစေတဲ့အမုန်းစကားတွေနဲ့ဟောပြောမှုတွေလုပ်နေတယ်ဆိုတဲ့သတင်းတွေရနေတာမို့အထူးကိုယ်စားလှယ်တွေကစိုးရင်စိတ်ပူကြောင်းပြောတယ်လို့မစ္စတာဒူဂျာရစ်ကပြောပါတယ်။
Adama Jiang, Jennifer Walsh expressed concern at the
policy. Mr. Adama Jiang and Miss Jennifer Walsh တို့ကမြန်မာနိုင်ငံမှာမကြခင်ကျင်းပတော်မယ့်ရွေးကောက်ပွဲအတွက်မဲဆွယ်စဉ်ကာလအတွင်းလူမျိုးရေးနဲ့ဘာသာရေးဆိုင်ရာနိုင်ငံရေးသဘောတက်ရောက်တဲ့လှုပ်ဆောင်မှုတွေတွေ့ရတာစိတ်ပူတဲ့အကြောင်းနဲ့ဒီလိုလှုပ်ဆောင်မှုတွေဟာမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းချိုးဖောက်ရာရောက်နေတယ်လို့သူတို့ကပြောဆိုပါတယ
်။မြန်မာနိုင်ငံဒီမိုကရေစီလမ်းကိုရှောက်လန်းရမှာရွေးကောက်ပွဲဟာအရေးပါတဲ့ကဏ္ဍမှာရှိနေတာမို့မြန်မာနိုင်ငံထဲမှာနေထိုင်တဲ့လူမျိုးစုတစုအထူးသဖြင့်မွတ်စလင်ရိုဟင်ဂျာတွေပေါ်မှာခွဲခြားဆက်ဆံတာမျိုးတွေတွေ့နေရတယ်လို့လွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်နဲ့နိုင်ငံရေးမှာပါဝင်ခွင့်မပြုတာတွေရှိနေပြီးလွတ်တော်မှာအမတ်ဖြစ်တာဝန်ထမ်းဆောင်နေသူမျိုးကိုပါအခုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခွင့်မပေးတာလိုမျိုးတွေရှိနေတယ်လို့အထူးကြံပေးတွေကဆိုပါတယ်ဒီလိုခွဲခြားဆက်ဆံမှုမျိုးဟာမြန်မာနိုင်ငံလိုလူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေထိုင်တဲ့နိုင်ငံအတွက်အန္တရာယ်ကြီးတယ်လို့မြင်ကြောင်းလည်းပြောပါတယ်
They said that the promotion of a political agenda that is based primarily on the
protection of people. နိုင်ငံရေးမဲဆွယ်မှုတွေကိုကြည့်တဲ့အခါလူမျိုးစုတစုဓမ္မမဟုတ်ဘာသာတစ်ဘာသာကိုအကာအကွယ်ပေးရမယ်ဆိုတဲ့အချက်ပေါ်အဓိကအခြေခံတဲ့မဲဆွယ်အသည့်ပေးတာမျိုးတွေလုပ်နေတာမို့မြန်မာနိုင်ငံလိုလူပေါင်းစုံဘာသာရေးပေါင်းစုံစုပေါင်းနေထိုင်တဲ့နိုင်ငံတစ်နိုင်ငံအတွက်ဒါဟာတိတ်ကိုအန္တရာယ်ကြီးတဲ့အကြောင်းသူတို့ကပြောပါတယ်
။မကြာသေးခင်ကထုတ်ပြန်ခဲ့တဲ့မျိုးဆောင်ဥပဒေ၄ခုကနေမြန်မာနိုင်ငံမှာအခြေခံလူသားတွေရဲ့ရပိုင်ခွင့်တွေအထူးသဖြင့်ဘာသာရေးယုံကြည်မှုကိုးကွယ်မှုနဲ့အမျိုးသမီးအခွင့်အရေးတွေကိုထိခိုက်စေတာမို့နောက်ပြန်ဆုတ်တဲ့အနေအထားဖြစ်နေတယ်လို့အထူးကြံပေးတွေကယုံကြည်ကြတာပါ။ဒါကြောင့်မြန်မာအစိုးရအနေနဲ့အကြမ်းဖက်မှုအခြေခံနဲ့လူမျိုးရေးဘာသာရေးခွဲခြားမှုတွေကိုအရေးယူတားမြစ်မှုတွေနဲ့အခုကျင်းပမယ့်ရွေးကောက်ပွဲကိုလွတ်လပ်ပြီးအပြန်အလှန်လေးစားမှုနဲ့ငြိမ်းချမ်းတဲ့ဝန်ကျင်မှာကျင်းပနိုင်အောင်လှုံ့ဆော်ပေးဖို့တောင်းဆိုလိုက်တာပါ။မြန်မာပြည်သူတွေအားလုံးကိုလည်းငြင်းငြင်းချမ်းချမ်းနဲ့တီးခံခွလွန်နှိုင်စွမ်းရှိတဲ့နိုင်ငံတစ်နိုင်ငံဆိုတာဒီရွေးကောက်ပွဲကနေတဆင့်ပြသဖို့တိုက်တွန်းလိုက်သလိုနောက်တက်လာမယ့်အစိုးရကိုလည်းရခိုင်ပြည်နယ်အတွက်ရေရှည်ငြင်းချမ်းမှုနဲ့တိုးတက်စေမယ့်လှုပ်ဆောင်မှုအပါအဝင်တရားဥပဒေစိုးမိုးမှုဒီမိုကရေစီနဲ့လူ့ခွင့်ရေးကောင်းမွန်တိုးတက်အောင်လုပ်ဖို့ပါ အထူးကိုယ်စားလှယ်တွေကပန်ကြားခဲ့ပါတယ်မြန်မာနိုင်ငံမှာလူမှုအတိုင်းဝိုင်းတွေကြားမပြေမလည်ဖြစ်စေမဲ့အမုန်းစကားပြောဆိုမှုတွေဆက်ပြီးလုပ်နေတာနဲ့လူများစုအတိုင်းဝိုင်းခြားကအဆွမ်းရောက်တွေကဘာသာရေးကိုနိုင်ငံရေးရွေးချယ်တဲ့အတုံးချနေတာတွေတွေ့နေရတာမို့မကြခင်ချင်းပါတော့မဲ့ရွေးကောက်ပွဲအတွက်အထူးဆိုရင်ကြောင်းကုလသမဂ္ဂတွင်းမှုချုပ်မစ္စတာဘန်ကီမွန်းကလည်းနိုဗ ెంబ ာလ၁ရက်နေ့မှာပဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ
ဒေါက်ကင်မျိုးသက်တင်ပြချက်ကိုနားဆင်ခဲ့ရတာပါ။နိုင်မာလာ၈ရက်နှစ်မှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်အခြေအနေတွေမှာပွင့်လင်းမြင်သာမှုတစုံတရာတွေ့ရပေမဲ့ရွေးကောက်ပွဲလှုပ်ထုံလုပ်နည်းတွေနဲ့ပတ်သက်လို့တော့စနစ်တကျဖြစ်နေတဲ့အားနည်းချက်တွေကိုတွေ့ရတယ်လို့ HRW လူအခွင့်ရေးအဖွဲ့ရဲ့အာရှရေးရဌာနအကြီးတန်းအရာရှိသူကပြောကြားလိုက်ပါတယ်။ဒီအကြောင်းကိုကိုအောင်ကတင်ပြပေးပါမယ်။
နိုဝင်ဘာ၈ရက်ရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံတော်ဝန်ကြိုတင်ပြင်ဆင်မှုတွေလုပ်နေပြီးရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကိုခွင့်ပြုထားပေမဲ့ဒီလာမယ့်ရွေးကောက်ပွဲဟာအားနည်းချက်တွေနဲ့ပြည့်နှက်နေတယ်လို့ HRW လူခွင့်အဖွဲ့ကြီးရဲ့အာရှရေးရာဌာနအကြီးတန်းသုတေသီဒေးဗစ်မက်တီယာဆင်ကအခုလိုပြောပါတယ်
The election process itself is systematic.
စစ်တပ်အနေနဲ့အဓိကကြားတဲ့နေရာမှာရှိနေပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုနဲ့ပတ်သက်ပြီးတော့လဲတားဆီးပိတ်ပင်နိုင်တဲ့အနေအထားမှာရှိနေတာပါ။အခုလှုပ်ဆောင်နေရတဲ့ပတ်သက်လို့အထူးသတိထားမယ်အပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်ဘဲနဲ့တော့ရွေးကောက်ပွဲဟာလှုပ်ဆောင်စရာတွေကဖျက်ဆီးမယ်အဆင့်တစ်ဆင့်သာဖြစ်ပြီးအဓိကအပြောင်းလဲကြီးမဟုတ်ဘူးဆိုတာပါပဲ။
HRW ရဲ့ထုတ်ပြန်တဲ့ကြေညာချက်မှာလဲလူတန်းရှည်ကြီးနဲ့တန်းစီမဲပေးကြရုံနဲ့အခြေခံအဖြစ်ပြစ်နာစာရီနဲ့ပြည့်နေတဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတသွားမှာမဟုတ်ဘူးလို့ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားမှု Brad Adams ကကြေညာချက်ထဲမှာပြောဆိုထားပါတယ်။ဒါအပြင်ရွေးကောက်ပွဲကော်မရှင်ကလည်းတီးခြားအဖွဲ့အစည်းတစ်ခုမဟုတ်ဘဲဗိုလ်ချုပ်ဟောင်းတွေကြီးစိုးနေတာဖြစ်ပြီးဘက်လိုက်မှုတွေရှိနေတာမဲဆန္ဒရှင်စင်းတွေမှားယွင်းနေတာနဲ့လူနည်းစုတွေဘေးဖယ်ခံထားရတာတွေကိုတွေ့ရတယ်လို့ဒေးဗစ်မက်တီယာဆန်ကအခုလိုပြောပါတယ
် There are still many people both inside and outside the country that have been franchised
မဲဆန္ဒရှင်စင်းမှာတန်းနဲ့ချီပြီးအမှားယွင်းတွေရှိတာကြောင့်အချင်းချင်းပြောင်းလဲပြင်ဆင်ပေမဲ့ပြည်ပမှာဆိုရင်ထိုင်းတို့မလေးရှားတို့ကရွှေပြောင်းလို့သမားတွေအနေနဲ့လဲမဲဆင်းကိုပြန်ပြင်ဆင်ခွင့်မရတာတွေကြောင့်မဲပေးခွင့်မရပါဘူးဒါပြင်ပြည်တွင်းမှာဆိုလဲတိုင်းရင်းသားဒေသကနိုင်ငံသားအခွင့်အရေးမရသူတွေနောက်သိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေလည်းမဲပေးခွင့်မရပါဘူးရွေးကောက်ပွဲကော်မရှင်နေနဲ့ကောတခြားလူမှုအဖွဲ့အစည်းတွေအနေနဲ့ပါမဲစီးရင်ကိုပြင်ဆင်ဖို့စူးစမ်းပေမဲ့အချိန်ချိန်မှားယွင်းနေတာကြောင့်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဘလောက်ယုံကြည်ရမလဲဆိုတာမေးခွန်းထုတ်ဆရာဖြစ်နေပါတယ်
ဒါအပြင်ကျွေးရအုပ်စုတွေမှာမဲပေးပြီးချက်ချင်းရည်တွက်မှာမဟုတ်ဘဲသက်ဆိုင်ရာမြို့နယ်ခရိုင်အစ်စ်တွေမှာရည်တွက်မှာဖြစ်တာကြောင့်မဲမတမာမှုတွေရှိလာနိုင်တဲ့အကြောင်းလဲသူကထောက်ပြပြောဆိုရတယ်ကိုစလဲလောင်းမဲပေးရွေးချယ်ရမှာပြဿနာတစုံတရာတက်ပါကတိုင်ကြားနိုင်ရည်နှီးစနစ်တွေမှာလဲအားနည်းမှုတွေရှိတဲ့အကြောင်းသူကပြောပါတယ်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းအလိုမှာပဲ HRW ကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အခုလိုကြေညာချက်ထုတ်သတိပေးပြောဆိုလိုက်တာဖြစ်ပြီးရွေးကောက်ပွဲကျင်းပနေတဲ့ဒေသတိုင်းကဥပဒေချိုးဖောက်မှုတွေကိုနီးနီးကပ်ကပ်စောင့်ကြည့်သွားမှာဖြစ်ကြောင်းလဲဒေးဗစ်မက်တီယာဆင်ကပြောဆိုသွားပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါဆက်လက်ပြီးတော့လာမယ့်ရွေးကောက်ပွဲမှာဖြူးမြွနယ်မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းကိုပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကနေထုတ်ပယ်လိုက်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီအကြောင်းပြည်စုံကို VOA သတင်းတောက်မင်ခါကသတင်းပေးပို့ထားပါတယ်
ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းကိုအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေထုတ်ပယ်လိုက်တဲ့ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေတာတွေကြားသိနေရပေမဲ့တရားဝင်အကြောင်းကြားတာမျိုးမရှိဘူးလို့သူ့ရဲ့ကိုယ်ရေးအရာရှိက VOA ကိုခုလိုပြောပြပါဗျာ။သူကတော့ပြီ
မှာမဟုတ်ဘူး။သူကတော့ဒါဆင်းမီးရဲ့ရှင်းနေတယ်ဆိုတော့လေ။သူကခုဆိုမှသူက CEO ရှင်းနေတာပေါ့။ပြီမှာမဟုတ်ဘူး။ပြီမှာမဟုတ်ဘူး။ဘာသာမှမရောက်လာဘူး။ကျွန်တော်လည်းမသိဘူးအဲ့ဒီလိုဆက်နေ။
ပြီးခဲ့တဲ့ဩဂုတ်လထဲမှာပဲပြည်ခိုင်ဖြိုးပါတီရဲ့ထိတ်တန်းကောင်းဆောင်အဖြစ်ကနေဖယ်ရှားခံခဲ့ရတဲ့ဥွှေမန်းဟာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့နှီးစပ်မှုရှိတဲ့အတွက်အာဏာရပါတီလက်ရှိခေါင်းဆောင်ပိုင်းကသဘောမကျဘူးလို့လည်းအများကယူဆနေကြမှာပဲအခုလိုသတင်းတွေထွက်ပေါ်လာခဲ့တာပါဒါပေမဲ့လည်းပြည်ခိုင်ဖြိုးပါတီကအမည်မဖော်လိုသူတဦးကတော့ဥွှေမန်းကိုပါတီကထုတ်ပယ်လိုက်တယ်ဆိုတဲ့သတင်းဟာမမှန်ကန်ဘူးလို့အတိအလင်းညင်းဆိုခဲ့ပါတယ်
ဒီဝင်ပါညာဆိုတဲ့ထုတ်ပြန်ကြတယ်မရှိဘူးရေးယူလာတယ်မရှိပါဘူးအပိုင်းကတော့မဟုတ်ဘူးမဟုတ်တဲ့မမဟုတ်မှမဟုတ်ဆိုတာပဲပြောတာလေသူရဲ့ဟိုယူမှန်းရဲ့တချို့ကြတော့ဆွေးနွေးချက်ကလေးတွေပါလေးတွေဒါလေးတွေကတော့ရှိတဲ့အတွက်သုံးသပ်ပြီးတော့မျိုးအဲ့လိုသင်တာမပေါ့လို့ကျွန်တော်အဲ့လိုပဲထင်ပါတယ်ဆိုရဲဆိုတဲ့ဟာလေးတွေဟိုဒီသင်ဖမ်းပြီးတော့ပြောတာမျိုးလည်းဖြစ်နိုင်ပါတယ်ဒီမှာတော့
ဒီလိုသတင်းတွေထွက်ပေါ်လာတဲ့အချိန်မှာအမျိုးမျိုးထင်ကြေးပေးပြောဆိုမှုတွေလည်းရှိနေပါတယ် လက်ရှိချိန်မှာပြည်တော်စုကြမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကနေသူရအုပ်ချုပ်မှန်းကိုထုတ်ပယ်တဲ့စာတရားဝင်ထွက်ပေါ်တာမရှိဘူးလို့ပြောဆိုထားပေမဲ့လွန်ခဲ့တဲ့လကသူရအုပ်ချုပ်မှန်းကိုပါတီဥက္ကဋ္ဌယာဒူးကနေဖယ်ရှားခဲ့စဉ်မှာလည်းတရားဝင်စာထုတ်ခဲ့ခြင်းမရှိဘူးလို့အဲ့ဒီအချိန်ကသူရအုပ်ချုပ်မှန်းနဲ့အတူတူဖယ်ရှားခံခဲ့ရတဲ့ဦးမောင်မောင်တိန်တဲ့နေဆက်သူတဦးကVOA ကိုပြောပြပါရစေ။အခုလိုသတင်းတွေထွက်ပေါ်လာတဲ့အပေါ်မှာနိုင်ငံရေးလေးလံတုံးသက်သူဦးစီသူအောင်မြင့်ကတော့အခုလိုတုံးသက်ပါရစေ
။အဲ့ဒီအဲ့လိုမျိုးသတင်းတွေထွက်လာတဲ့ဆိုရင်သူမူရင်းသတင်းအရင်းမြစ်တွေကိုအရင်လိုက်ပြင်တာပေါ့။ဒါပေမဲ့တကယ်တကယ်ဒီလိုသတင်းမျိုးထွက်လာတဲ့ဆိုရင်လည်းသိတော့ထူးဆန်းမှာတော့မဟုတ်ဘူး။ဒါဖြစ်လို့လဲဆိုတော့ဒီခံပြိုးပါတီဟာပထမတစ်ဆင့်မှာသူရဦးရှိမှလက်ထဲကနေပြီးတော့မှသမ္မတော်နဲ့အစိုးရပေါင်းတဲ့တရားအောက်စုကနေပြီးတော့မှယူလိုက်ပြီးသားလေ။အဲ့မဲ့အရာကပြဿနာမပြည့်ပြတ်သွားသေးဘူး။အဲတရားဥပဒေမှန်းကိုဟိုထောက်ခံတဲ့ကလွတ်တော်အမတ်လောင်းနေပေါ့နော်။အမတ်လောင်းတွေကဒီနေ့ချိန်ထိရှိနေတုန်းပဲ။သူ့ကိုဟိုဖယ်ရှားတာဒီကလုံးမယ်ဆိုရင်လည်းလုံးလာနိုင်တဲ့အနေအထားရှိတာပေါ့။အဲ့ဒါလိုလိုသုံးသပ်ပါလဲ။အဲသူ့ကိုဖယ်ရှားလိုက်တာကရုပ်ောက်ပွဲမှာဝင်ပြိုင်ခွင့်ရှိမရှိနဲ့ဘာမှဟိုဆက်ဆက်မှုမရှိဘူးသူကဝင်ပြိုင်လို့ရတယ်
။လက်ရှိအချိန်ထိကတော့သူရဦးရွှေမင်းပြည်တော်စုကြမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီပူးတွဲဥက္ကဋ္ဌဦးထေဦးပါတီဗဟိုအလုံးမှုဆောင်တဦးဖြစ်တဲ့ဒေါ်ဝင်းမော်တန်းပါတီပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဦးမြင့်စိုးတို့ဟာသက်ဆိုင်ရာမဲဆန္ဒတွေမှာပဲမဲဆွယ်စည်းရုံးလျက်ရှိရဲလို့သူတို့ရဲ့ကိုယ်ရေးအရာရှိတွေကတရားဝင်ပြောဆိုထားပါတယ်ရှင်
မေခသတင်းပေးပို့ခဲ့တာပါဆက်လက်ပြီးတော့မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းပဲလိုတော့တဲ့အချိန်မှာရွှေပြောင်းနေထိုင်သူဦးရေများပြပြီးစစ်ဘေးရှောင်ဒုက္ခသည်တွေလည်းအမြောက်များရှိနေတဲ့ကချင်ပြည်နယ်လူဒေသတွေမှာတိုင်းသားပါတီတွေရဲ့ဆန္ဒမဲဆုံးရှုံးနိုင်တဲ့အခြေအနေတွေရှိနေတယ်လို့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့တိုင်းသားပါတီကိုစလေလောင်းတူကပြောပါတယ်ပြည်စုံကိုတော့ကိုရဲခေါင်ကပြောပြပေးပါမယ
်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရကချင်ပြည်နယ်မှာ2011ခုနှစ်ခရဲကဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေအိမ်ဆုံးခွာထွက်ပြေးနေရသူ3,000,000လောက်ထိရှိနိုင်ပြီးဒီထဲကထပ်ဝက်လောက်ဟာရွေးကောက်ပွဲပြုလုပ်နိုင်မှာမဟုတ်တဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေထဲမှာနေထိုင်ကြတယ်လို့ခန့်မှန်းထားပါတယ်။ကချင်တိုင်းရင်းသားအများစုဟာကျေးလက်ဒေသတွေနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေမှာနေထိုင်ကြရပြီးအဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့အတွက်တိုင်းရင်းသားပါတီတွေအနေနဲ့ဆန္ဒမဲဆုံးရှုံးမှုတွေရှိနိုင်တယ်လို့မြစ်ကြီးနားမြို့နယ်မဲဆန္ဒနယ်အမှတ်1ကနေပါဝင်ရှင်ပြိုင်မဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ရဲ့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဦးလွမ်းဆောင်ကပြောပါတယ
်။မြို့ဘက်မှာတော့အခုခုကျွန်တော်ကချင်တိုင်းသားတွေကအများဆုံးနေဖြစ်တယ်။ဒါတော့မြို့ဘက်မှာတော့ဒီတဲ့တိုင်းကျွန်တော်ကတခြားတိုင်းသားလူမျိုးတွေပုံပြီးမှနေတယ်။ကျွန်တော်တို့ဒီအခုခုဒေတာဖန်တိုင်းသားတွေကတော့မြို့ဘက်မှာတော့တောင်းတွေမှာကျွန်တော်ကဒီခုချက်ချပြီးအနေနဲ့ပြတာပုံများတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ဒေတာဖန်တွေကဒီဘက်မှာကျွန်တော်ကအော်စစ်တော်ဝင်သားဖို့ကြတာတဲ့အမေရန်တောက်စိတ်ရမ်းမှုကြီးမှာကျွန်တော်ကအထက်သေးတွေဟောပေါ်ပေါ်ပါဝင်ဖို့တဲ့အင်တာမဆစ်စမှုတွေဖြစ်တာပေါ့နော်ဒီနောက်ထပ်ကတော့ကျွန်တော်ကဒီဒုက္ခတွေတွေကလည်းကျွန်တော်အဲ့လိုမျိုးထရာမာပေါ့နော်ဒီစိတ်ပိုင်းဆိုင်ရာတောက်ရမှုတွေကလည်းကျွန်တော်ကမြေပေါင်းအခု၅နှစ်သက်ကိုပြောက်ရောက်လာပြီတောက်စိတ်တွေကတော့မမိုးနေသေးပေါ့နော်ကျွန်တော်ဟိုအမြင့်ထမားရင်ကျွန်တော်ဒီကုန်းထုမလာရင်ကျွန်တော်ကိုဟာတို့အရာဆွဲလာမလားဒါမှမဟုတ်လေကျွန်တော်ကိုဘယ်လိုမျိုးဖြစ်လာမလဲဆိုတော့တို့ကဒီအမဆိုရင်တောက်ကြတဲ့လူတော်ဖြစ်မှာတော့တို့အရန်ကြောက်တဲ့စိတ်တွေလွန်မှုနေတာကိုကျွန်တော်တို့ကအဲ့လိုမျိုးသိရပါတယ်ဆိုတော့
ရွေးကောက်ပွဲကျင်းပမယ့်ရက်နီးကပ်လာတဲ့အချိန်စက်တင်ဘာလလောက်အထိမန်စီမြို့နယ်မှာအစိုးရတပ်တွေနဲ့ကချင်လူမျိုးရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်ဖြစ်ပွားနေခဲ့ပြီးစစ်ဘေးရှောင်ဒုက္ခသည်ဦးရေကလည်းထပ်တိုးလာနေတယ်လို့သူကဆိုပါတယ်ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရကချင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်စခန်း62ခုမှာခိုးလုံနေကြသူဒုက္ခသည်38,054ဦးရှိနေပြီးဒီထဲမှာရပ်ပေါင်း180ကျော်အထိနေထိုင်တဲ့သူအလုံးဟာပုံစံ3ကနဲ့သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေစီမှာတင်ပြလျှောက်ထားမှသာတရားဝင်မဲပေးခွင့်ရကြမှာဖြစ်ပါတယ်ဒါအပြင်ကချင်ပြည်နယ်ဖားကန့်လိုဒေသတွေမှာရွှေပြောင်းလုသားအမြောက်များရှိနေတဲ့အပြင်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာပါဝင်တိုက်ခိုက်ဖို့အစိုးရကစစ်လွှတ်ထားတဲ့တပ်မတော်သားဦးရေလည်းအမြောက်များရှိနေပါတယ်။ဒီတပ်မတော်သားတွေဟာဘယ်မဲဆန္ဒနယ်တွေမှာဘလုံပုံစံနဲ့မဲပေးကြမလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဦးလွမ်းဆောင်ကပြောပါတယ်။အဲ
ဥပမာကျွန်တော်တို့သုံးသပ်မယ်ဆိုရင်ဥပမာအချင်းပြည်နယ်ဘက်မှာဒီလိုမျိုးစစ်မှုတွေဖြစ်လာပြီးဆိုရင်ကျွန်တော်တို့ကစစ်ကားပို့ရတယ်စစ်ကားပို့တဲ့အချိန်မှာတော့စစ်ကားကဘယ်သူ့ကိုကျွန်တော်မြင်ထင်မလဲဆိုတာကျွန်တော်ပြည်သူလူထုအားလုံးအသိဖြစ်တယ်ဆိုတော့စစ်ကားကိုကျွန်တော်တို့ဒီဒေတာအကောင့်ကျွန်တော်ဒီနိုင်ငံရေးပါတီကိုကျွန်တော်နိုင်ငံရေးသမားတွေကသူတို့ကိုသိနေကိုကျွန်တော်မျိုးစုံစီရင်ဖို့ပြောပြန်ဖြစ်ကျွန်တော်မှမရှိဘူးဆိုတော့သူတို့ရတဲ့အပိုင်းဆိုတော့ ကျွန်တော်တို့ကိုလာမှာကျွန်တော်တို့ဒေတာခံတွေရှိတာကတရားမှာတောင်းမှာဟိုမှာညွာနာမည်ခံရတဲ့ကျွန်တော်ကတရားမှာအင်ချေက20ကျော်30ကျော်လောက်ပဲရှိတယ်20ကျော်30ကျော်ဆိုရင်ကျွန်တော်ရင်းမှုတွေကဟိုတရားတောင်းပြမှာမဟုတ်ဘူးဆိုတော့အဲ့မှာကျွန်တော်ကဆိုင်ရင်းတွေတမဟာတွေအတ္တမတွေအဲ့လိုမျိုးတွေပို့လာတဲ့အချိန်မှာပဲကျွန်တော်ကဒီပြဿနာတွေကဒီမှာမှာရွာသားဆက်အခြားလူကတော့ပြင်းများနေတာပေါ့ဒေတာခံကဆိုတော့ဒေတာခံတွေဒီကိုစားပြမှုပါဝင်ဖို့ကဘယ်လောက်အထိကျွန်တော်ကရှိချက်ပါမလဲဆိုတာကျွန်တော်တို့ကဒါသိကြရလိမ့်မယ်ပေါ့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာလ12ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးကချင်ပြည်နယ်၊ကရင်ပြည်နယ်၊ရှမ်းပြည်နယ်နဲ့မွန်ပြည်နယ်ကကြေးရွာအုပ်စုပေါင်း400ကျော်နဲ့ပဲခူးတိုင်းကကြေးရွာအုပ်စု42စုတို့မှာရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ကြေညာခဲ့ပါတယ်။အဲ့ဒီဒေသတွေမှာလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲတွေကျင်းပနိုင်တဲ့အခြေအနေမရှိဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။
ကိုရဲခေါင်တင်ပြခဲ့တာဖြစ်ပါရဲ့ရှင်ဆက်လက်ပြီးတော့2015ခုနှစ်အတွင်းမြန်မာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ဖြစ်လာတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကချင်ပြည်နယ်ခြေဆိုင် United Rights Group ကအစည်းအဝေးစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။လာမယ့်တွေ့ရွေးကောက်ပွဲပြီးတက်လာမယ့်အစိုးရသေးကြရင်ဖြည့်ရှင်းနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ထုတ်ပြန်တာပါပြည်စုံကိုကျွန်မကပဲဆက်ပြီးတင်ပြပေးပါမယ်။2015ခုနှစ်တထွေရွေးကောက်ပွဲလွန်တက်လာမဲ့အစိုးရသစ်လက်ထက်မှာလူခွင့်ရချိုးဖောက်မှုကိစ္စတွေကိုကင်တွယ်ဖြေရှင်းနိုင်ဖို့နဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေမှာလူခွင့်ရချိုးဖောက်မှုတွေဆက်လက်မဖြစ်အောင်ရည်ရွယ်ပြီးတော့ကချင်ပြည်နယ်အခြေစိုက် United Rights Group URG အဖွဲ့က2015ခုနှစ်အတွင်းမြန်မာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပဋိပက္ခတွေကြောင့်ဖြစ်လာတဲ့လူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အစီရင်ခံစာကိုနိုဝင်ဘာလ2ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီထုတ်ပြန်လိုက်တဲ့အစီရင်ခံစာရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့လက်တွေ့မှာဘလောက်ထိထိရောက်မှုရှိတယ်လဲဆိုတာနဲ့ပတ်သက်ပြီး URG အဖွဲ့ဝင်တစ်ဖွဲ့ဖြစ်တဲ့ထိုင်းခြေဆိုင်ကချင်အမျိုးသမီးများအစည်းအရုံးရဲ့အထွေထွေအတွင်းရင်းမှူးဒေါ်မွန်နယ်လီကအခုလိုပြောပါတယ်
။ကျမတို့ရဲ့ဒီတမရသိန်းစိန်အာနာရပြီးတဲ့နောက်ပိုင်းပေါ့နော်ဒီကချင်ဒေသမှာထိုးစစ်တွေကပြန်ပြီးတော့စတင်ခဲ့တယ်ဆိုတော့ဘာပဲဖြစ်ဖြစ်အခုဒီကိစ္စတွေအပေါ်မှာတာဝန်ယူမှုတာဝန်ခံမှုရှိတဲ့သူကတော့အကြီးကကြီးအစိုးရရဲ့တမရဖြစ်တာပေါ့နော်တမရတကယ်လို့လူထုရဲ့အတန်ကိုနားထောင်တဲ့လူခွင့်ရေးရှင်ကိုမိသားလိုက်လာတဲ့တမရဖြစ်တယ်ဆိုလို့ရှိရင်ဒီကိစ္စတွေကိုတမရအနေနဲ့လှုပ်ဆောင်လို့ရတဲ့အရာတွေအများကြီးရှိတာပေါ့နော်ဆိုတော့တမရလုံနိုင်တဲ့အခြေအနေတွေအများကြီးရှိတဲ့ပုံမှာကျမတို့အနေနဲ့လည်းတကယ်ယုံကြည်ပြီးတော့ဒီကိစ္စတွေကိုတင်ပြခြင်းဖြစ်တယ်တကယ်တမရဒါဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဒီပြည်တွင်းလိမ့်ချမ်းရေးကိုဒီလိုလုပ်ချင်မယ်ဆိုလို့ရှိရင်ဒီကိစ္စတွေကိုဖြေရှင်းဖို့ရတာတော့မလုပ်နိုင်တဲ့အခြေအနေတွေအများကြီးရှိပါတယ
်ဒီစီရင်ခံစာကိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုပေါင်း153ခုပေါ်ချေခံပြီးတော့မှတ်တမ်းပြည့်စုံထားတာဖြစ်ပြီးအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပဋိပက္ခကြောင့်ဖြစ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပဲအဓိကထားဖော်ပြထားတာဖြစ်ပြီးလယ်ယာမြေသိမ်းဆည်းမှုစတဲ့လူခွင့်ရေးချိုးဖောက်မှုတွေမပါဝင်ဘူးလို့စီရင်ခံစာမှာဖော်ပြထားပါတယ်
အဓိကတော့ဒီမတရားအသိဆွဆွဲပြီးဖန်ဆီးတဲ့ကိစ္စတွေပြီးလို့ရှိရင်ဒီပေါ်တာကိစ္စတွေပေါ့နော်အဲ့ဒီကိစ္စတွေအဓိကတော့မတရားဖန်ဆီးပြီးတော့ကိစ္စတွေကပုံများပါတယ်ကျွန်တော်တို့တင်ထားတဲ့အမှုထင်မှာပေါ့နော် KIA KIO နဲ့ချိတ်ဆက်မှုရှိတယ်ဆိုတဲ့ဟာတွေပေါ့အဲ့လိုမျိုးကပုံများပါတယ်ပြီးလို့ရှိရင်ညှဉ်းပန်းနှိပ်စက်မှုတွေပေါ့နော
်ဒါအပြင်တိုင်းရင်းသားလက်နက်ကိုင်အင်အားစုဘက်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းအစီရင်ခံစာကဖော်ပြထားတာမရှိတဲ့အတွက်ဒီစီခန်းစားဟာမြတ်တမှုရှိမရှိနဲ့ပတ်သက်လို့ဒေါ်မွန်နယ်လီကအခုလိုပြောပါတယ
်လူခွင့်ရေးချိုးဖောက်မှုဆိုတာကတော့နေရာတိုင်းမှာခြေခြေရဖြစ်နေတာတွေတော့အများကြီးရှိရပေါ့နော်အချိန်မှုအတိုင်းဝဲမှာလည်းလူခွင့်ရေးချိုးဖောက်မှုတွေကတော့ရှိတယ်တို့ပင်မဲ့အခုကျမတို့အနေနဲ့အဓိကကောက်ခံပြီးတော့တင်ပြထားတဲ့အချက်တွေကစနစ်တကျနဲ့ရည်ရွယ်ချက်ရှိရှိနဲ့တကယ်ပဲကောက်ွယ်နိုင်ရတဲ့နဲ့လူခွင့်ရေးကိုကောက်ွယ်နိုင်မှာပြုပဲနဲ့လူထုကိုအဓိကတက်ကြတ်ထားပြီးတော့လှုပ်ဆောင်တဲ့အချက်ကိုကျမတို့ထောက်ပြထားတာဖြစ်ပါတယ
်ထိုင်းခြေဆိုင်ကချင်အမျိုးသမီးများအစည်းအရုံးအဖွဲ့ပါဝင် URG အဖွဲ့ဝင်တွေမှာလူမှုခြေပြုအဖွဲ့စည်း၄ဖွဲ့ပါဝင်ပါတယ်အခုတွေ့ရှိတဲ့လူခွင့်ရေးချိုးဖောက်မှုပေါ်ခြေခံပြီးမြန်မာအစိုးရတက်မရောနိုင်ငံတကာအစိုးရနဲ့နိုင်ငံတကာအဖွဲ့စည်းတွေစီကိုအကြံပြုတင်ပြထားတယ်လို့လည်းကချင်ပြည်နယ်ခြေဆိုင် United Rights Group URG ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနည်းကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါလေခင်ဗျာ။
မင်္ဂလာနံနက်ခင်းပါရှင် VOA American အသံကြာသပတေးနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ line to meter 24 30နဲ့40နဲ့ line lat meter 190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ကမ္ဘာမီဒီယာထဲကမြန်မာမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်မြန်မာအရေးသတင်းသုံးသပ်ချက်အပြင်သူယုံကြည်ရာအစီအစဉ်နဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်သူယုံကြည်ရာအစီအစဉ်မှာတော့
ကျွန်တော်တို့မတန်ဆွမ်းသောသူတွေဟာပညာရေးဘက်မှာအခုခုမှာကျွန်တော်တို့ပါဝင်တဲ့အခါမှာအဲမဖြစ်ဘူးဆိုတာကိုတချို့သောသူတွေကတွေးမိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့လှုပ်လာတဲ့
ကိုမျိုးမင်းဥပပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေထက်ကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဦးစံမိုးဝေကစူးစီးတင်ပြထားပါတယ်ရှင
်ဦးစောပထမတင်ပြပေးခြင်းတကတော့ Daily O Online သဘောထားအမြင်တုံးသက်ချက်စာဆောင်မှာဆောင်းပါရှင်Everlock Lango ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာစိတ်မချမ်းမြေစရာကောင်းတာကတော့ဒီမိုကရေစီဟာစစ်တပ်ရဲ့လက်ထဲကိုကြောက်ရွံ့နေတာပဲဖြစ်တယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာပါ။စာရေးသူက2013ခုနှစ်တွင်မြန်မာနိုင်ငံကိုသတင်းတောက်တယောက်အနေနဲ့မဟုတ်ဘဲတွားရောက်ခဲ့တဲ့အကြောင်းကိုအစချီပြီးတော့ရေးသားထားပါတယ်။အဲ့ဒီချိန်ကကြားပြတ်ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်တက်အနံ့ရပြီးတော့တက်ကြွနေတဲ့အချိန်လည်းဖြစ်ပါတယ်။နိုင်ငံသားတွေဟာမျှော်လင့်ချက်နဲ့ပြည့်ပြီးတော့တက်ဆီကမ္ဘောင်းသူတယောက်ကဆိုရင်2015ရွေးကောက်ပွဲကြရင်လေဒေါအောင်ဆန်းစုကြည်ပဲမဲထင်မယ်သူမှပဲတမရဖြစ်ရမယ်ဆိုပြီးတော့အာဒက်တီရောပြောခဲ့တယ်လို့ရေးသားထားပါတယ်စစ်တပ်ကမယိုးမသားရေးဆွဲအတီးပြုတ်လိုက်တဲ့2008ခုနှစ်အခြေခံဥပဒေကစစ်အုပ်ချုပ်ရေးကိုအဆုံးသတ်လိုက်ပြီးတော့ဒီမိုကရေစီစနစ်ကိုတကားဖွင့်ပေးလိုက်ပါတယ်ဒေါအောင်ဆန်းစုကြည်အနိုင်ရလိုက်တဲ့ဒီမိုကရေစီအောင်ပွဲဆိုပြီးတော့ကမ္ဘာအနှံ့ကလည်းအောင်ပွဲတစ်ခုဖြစ်သတ်မှတ်ခဲ့ကြပါတယ်စီးပွားရေးမျှော်လင့်ချက်တွေနဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့ထားမှုတွေကိုလည်းဖေရှားပြီးခဲ့ကြပါတယ်ဒါပေမဲ့မနှစ်မြို့စရာတွေကလည်းရှိနေသေးတယ်လို့ရေးသားထားပါတယ်ဒါပေမဲ့ပြည်သူတွေဟာဒီမိုကရေစီဆိုတာဘာမှန်းကောင်းကောင်းမသိကြသေးဘူးလို့လည်းရေးသားပါတယ်ဒေါအောင်ဆန်းစုကြည်ဟာအခြေခံဥပဒေအရတိုင်းပြည်ကိုဥဆောင်နိုင်ခွင့်မရှိပါဘူးသူမရဲ့ကွယ်လွန်သွားပြီဖြစ်တဲ့ခင်မွန်းဟာနိုင်ငံသားသားဖြစ်တယ်လို့သူမရဲ့သားတွေကနိုင်ငံသားသားတွေဖြစ်နေတဲ့အတွက်တမရယာရုကိုဆက်ခံခွင့်မရှိဘူးဆိုပြီးတော့ကန့်တတ်ထားပါတယ်ဒါပေမဲ့စစ်တပ်ကတော့သူတို့ရဲ့ရပိုင်ခွင့်ကိုအခြေခံဥပဒေမှာပြည်ပြင်းပြင်းဖော်ပြထားပါတယ်။လွှတ်တော်ရဲ့နေရာ25ရာခိုင်နှုန်းကိုစစ်တပ်ကယူထားပါတယ်။စစ်တပ်ကြောတောင်နောက်ခံပေးထားတဲ့ပါတီဖြစ်တဲ့ပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွက်ထောက်ခံဖို့25ရာခိုင်နှုန်းအလိုလျောက်ရထားပြီးဖြစ်တယ်ဆိုပြီးတော့လည်းထောက်ပြရေးသားထားပါတယ်။အသေးစိတ်ကို Daily O Online မှာဖတ်ရှုနေပါတယ်။ဆက်လက်ပြီးတော့တင်ပြချင်တာကတော့ The Japan Times မှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာအတိုက်ခံအနေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့မျှော်လင့်ထားတဲ့အကြောင်းခေါင်းစဉ်ရေးသားထားတာပါ။ဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့အတိုက်ခံပါတီဟာတနင်္ဂနွေနေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲမှာအနိုင်ရခဲ့မယ်ဆိုရင်အင်းဒီချင်းတရုတ်နိုင်ငံနဲ့နှွေးထွေးတဲ့ဆက်ဆံရေးဆက်လက်ပြီးတော့ထားရှိမယ်ဆိုတဲ့သတင်းဟာလက်ရှိအုပ်ချုပ်နေတဲ့အစိုးရပေါ်ဩဇာရှိနေတဲ့တရုတ်နိုင်ငံအတွက်တော့ယဉ်အေးစရာသတင်းတစ်ခုဖြစ်တယ်ဆိုပြီးတော့အစချီရေးသားထားပါတယ်။တရုတ်နိုင်ငံအပေါ်အဆိုးမြင်စရာမရှိပါဘူးလို့ NLD ပါတီရဲ့ဗဟိုအလုပ်မှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောဆိုခဲ့တယ်လို့ဆိုပါတယ်NLD ပါတီရဲ့ဥတီကျတဲ့မှာအင်းဒီချင်းနိုင်ငံလေးနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိရမယ်။အင်းဒီချင်းဆိုတာဘရောမှာကင်းကွာလို့မရနိုင်ပါဘူး။နှစ်ဦးနှစ်ဖက်အကျိုးရှိအောင်အလုပ်လုပ်ကြပါလိမ့်မယ်။အခုနှစ်အတွင်းဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုတွားရောက်ပြီးတော့လေပတ်ခဲ့ပြီးတမန်တော်ကြီးရှင်ချင်းပင်နဲ့တွေ့ဆုံခဲ့တာကတရကတစ်ခုဖြစ်ပါတယ်ဆိုတဲ့အကြောင်းဦးဝင်းထိန်ကထောက်ပြပြောဆိုပါတယ်ဆိုပြီးတော့ရေးသားထားပါတယ်။အဖြစ်ဆုံးကို The Japan Times မှာဖတ်ရှုနိုင်ပါတယ်။နောက်တစ်ခုကတော့အမေရိကန်လွှတ်တော်ရဲ့ Congress Block မှာ Washington ကအမေရိကန်နိုင်ငံဆိုင်ရာမြန်မာအသံမှတ်ကြီးဦးကျော်မျိုးထွတ်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။အခုလာမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်တမိုင်းမှတ်ကြောက်တင်မဲ့ဖြစ်ရဖြစ်ပါတယ်။လွတ်လပ်တဲ့နိုင်ငံတကာစောင့်ကြည့်လေ့လာသူတွေမီဒီယာတွေကလည်းဘယ်သူများအနိုင်ရမလဲဆိုတာကိုစိတ်ဝင်စားနေကြပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေအတွက်အရေးကြီးတဲ့ဖြစ်ရတစ်ခုပါလို့ရေးသားထားပါတယ်။ Qatar Center, EU, Japan စတာတွေအပြင်နိုင်ငံတကာကလေ့လာစောင့်ကြည့်သူတွေကိုလာရောက်ခွင့်ပြုထားတယ်လို့နိုင်ငံတကာမီဒီယာတွေကိုလည်းမဲဆွယ်ကာလမှာလွတ်လွတ်လပ်လပ်သတင်းယူခွင့်ပြုထားတယ်လို့ဆိုပါတယ်။ဒီမိုကရေစီတက်တန်း၄နှစ်သာရှိသေးတဲ့မြန်မာနိုင်ငံအတွက်တော့ခိုင်မာအားကောင်းတဲ့ဒီမိုကရက်တစ်အဖွဲ့အစည်းတစ်ခုဖြစ်ဖို့အတွက်လှုပ်ဆောင်စရာတွေအများကြီးလိုအပ်နေဦးမှာဖြစ်ကြောင်းရေးသားထားပါတယ်။
ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလတန်းကတင်ဆက်ထားပါတယ်ရှင်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းက s m e l l smell ကအနံ့ရတာ a ကတခုတကောင်း r e t rat ကကျွဲဆိုတော့ squirrel ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကျွဲအနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကတော့ကျွဲပုအနံ့ကလို့ဆိုပါတယ်ကျွဲပုဟာတိတ်နံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ဘာရဲ့ညာရဲ့လို့အသေးချာမသိဘဲနဲ့အသိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွန်းပြောတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work, Mary smelled a rat.
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့ Mary လည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လို့ဒီပဲရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်. When her husband started getting back home late from work, Mary smelled a rat.
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ
smell a rat
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါဆက်လက်ပြီးတော့ကျင်းပတော့မယ့်ရွေးကောက်ပွဲပေါ်အကောင်းမြင်လို့တဲ့စင်တာရှိနေပေမဲ့ရလာတိုင်းကောင်းထဲဖို့ဖြစ်လာပါမလားဆိုတာပြပရောက်မြို့ချစ်ပညာရှင်တွေကတန်တရားရှိနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြတဲ့စိုက်ပျိုးရေးတက္ကသိုလ်အငိမ့်စားပါမောက်ခစလိုင်းထွန်းတန်းမြန်မာစာပါမောက်ခဦးစောထွန်းတို့နဲ့ဦးကျော်စံသာကဆွေးနွေးသုံးသပ်ထားပါတယ
်။ဆိုင်ညကိုကျွန်တော်မြင်နေတာပထမဆုံးအခုမြန်မာနိုင်ငံမှာရွေးကောက်ပွဲမကြခင်နောက်ပတ်တွင်ကျင်းပတော့မယ်ဆိုတော့လူတိုင်းအထူးစိတ်ဝင်စားကြတယ်။လူတွေရဲ့စိတ်ဝင်စားမှုစိတ်လှုပ်ရှားမှုကိုနှမျိုးတွေ့ရပါတယ်။တစ်ဖက်ကသိမျောလင်းချက်ထားကြတယ်တစ်ဖက်ကလည်းပဲမျောလင်းတဲ့အတိုင်းဖြစ်လာပါမလားဆိုရဲစွရင်စိတ်အဲ့လိုမျောလင်းချက်နဲ့စွရင်စိတ်ကြမှာအတော်လေးလူတွေစိတ်လှုပ်ရှားနေရလို့ထင်ပါတယ်ဆရာဒေါက်တာစလိုင်းထွန်းတန်းဆရာအနေနဲ့ကဘလောက်မျောလင်းပါလဲမျောလင်းချက်အတိုင်းဒီရွေးကောက်ပွဲကပေါ်ထွက်လာမယ်မျောလင်းတဲ့ရလပေါ်ထွက်လာမယ်လို့ဆရာမျောလင်းပါလားဆရာ
ဒီစင်ပါလာနေပြီးတော့ကျွန်တော်3လလောက်အထိကျွန်တော်ဗမာပြည်ရောက်တယ်ကျွန်တော်တို့မျောလင်းတဲ့လောက်ဖြစ်မယ်လို့တော့မထင်ဘူးကျွန်တော်တို့ဗာမျောနေတယ်လဲဆိုလို့ရှိရင်လာမဲ့ရွေးကောက်ပွဲစီတန်းတန်းရှင်းရှင်းဖြစ်ပြီးတော့နိုင်တဲ့လူနိုင်တဲ့ဒီပါတီကိုအာဏာလက်ပေးတဲ့ချက်နေ့ချက်ကသူ့ကိုစစ်တပ်ကရောဒါပြလို့ရပ်သားကရောဝိုင်းပြီးတော့ကူသူ့မှာသာလင်းကျွန်တော်တို့ဟိုဒီမိုကရေစီလမ်းစာကိုနေနေလေဦးတည်နိုင်မှာအခုကလုံးဝဦးမတည်နိုင်တဲ့အခြေအနေကိုကျွန်တော်မြင်နေတယ်ကျွန်တော်တော့အဲ့ဒီလိုပဲကျွန်တော်မြင်တယ
်ဟုတ်ကဲ့ဆရာရဲ့မျောလင်းချက်ကတော့နိုင်တဲ့လူကိုအနာလွှဲပေးပါစစ်တပ်ကအရက်ဖက်ကကနိုင်တဲ့လူဒီမိုကရေစီဖော်ဆောင်နိုင်ဖို့အတွက်အကူအညီပေးကြပါဆိုတဲ့သဘောပေါ့ခင်ဗျာ
ဒီသဘောပါပဲဟုတ်ပါတယ်မှန်တယ
်ဟုတ်ကဲ့ဆရာဦးစောထွန်းကဘယ်လိုမျောလင်းပါလဲဆရာဘယ်လောက်မျောလင်းပါလဲ
ညာသားတရားအနေနဲ့တော့မျောလင်းထားပါလေဟိုပြောနေတာလေဆိုတာကယုံကြည်လို့ပေါ့ဗျာဆိုရဖွယ်ရမှလုံနေကြတယ်ဆိုတာလည်းပဲတကယ်စစ်ဖို့ကြူကြီးတကယ်အေယာမဂရိတ္တစာနဲ့ဘလုံးလုံးကြတဲ့ပုဂ္ဂိုလ်တွေမှာအဲတော့တမရောတိတ်ခါရောဒူရင်းရဲ့တိတ်ခါရောစောင့်နေအနေနဲ့နိုင်ငံအတွက်သူတို့စီလနာထားပြီးတော့ကအမှန်ကန်ကန်လုပ်တော့ရလိမ့်မယ်လို့ကျွန်တော်ကတော့ညွှန်လင်းပါတယ်အကောင့်ဘက်ကကြည့်ပြီးတော့ပေါ့ဟုတ
်ကဲ့လူရဲဆိုရင်ဒီကဆရာဆရာတို့မျောလင်းတယ်လို့ဖြစ်ဖို့တဲ့အခု2008ဖွဲ့စည်းပုံဥပဒေအရကွန်ထက်ကကစားကွင်းကမမြီမမျှဘူးတစ်ဖက်ဆောင်မကြီးဖြစ်နေတဲ့ဆိုကြတဲ့ကဒါကိုလည်းပဲဆိုရင်ရတယ်နောက်ခါမဲဆင်းတော့မှမှန်မှန်ကန်ကန်မဖြစ်လာဘူးအခုခါမှာနောက်ပြီးတော့အတိုက်ခံနိုင်ငံရေးသမားတွေပေါ်ဖာနည်းနည်းအနိုင်ကျင့်နေတာတွေတွေ့လာရတယ်ဆိုတော့လူရဲဆိုရင်ဒီကပူပူကြည့်လာပါရခင်ဗျာအဲ့ဆိုရင်ဒီကောဆရာဘယ်လိုပြောချင်ပါလဲဆရာကြီ
းကျွန်တော်အခုစေဆိုရဟာအရသာဆိုရအနေနဲ့တက်လာတော့ကျွန်တော်အများကြီးမျောလင့်တယ်ဘယ်လိုမျောလင့်တယ်လဲဆိုလို့ရှိရင်ဟိုတော့ကဗမာပြည်ဟာတကယ့်ကိုအောက်ကြနောက်ကြနှစ်ပေါင်း50လောက်နီးနီးဖြစ်ခဲ့တဲ့ဥစ္စာအခုဖြစ်တော့သူတို့ပြန်ပြီးတော့ဆဲလိုက်မယ်သူတို့လုပ်ပုံကိုင်ပုံကလည်းပဲဒီမိုကရေစီကျလိုက်မယ်ကျွန်တော်အများကြီးမျောလင့်တယ် သို့တော်လည်းပဲအထောက်ထားရာသမရကြီးကသူတို့တက်လာကြတဲ့ကသူတို့စီးပွားရေးတွေသူတို့ပိုင်ဆိုင်မှုတွေကြီးညာမယ်လို့ပြောတယ်သို့တော်သမရကြီးကိုယ်နဲ့ကလည်းမကြီးညာဘူးဂျန်တဲ့လူကလည်းမကြီးညာဘူးနောက်ပြီးတော့ကျွန်တော်ရန်ကုန်မှာရောကျွန်တော်ရည်စင်းမှာလည်းခရသွားနေတယ်ရည်စင်းမှာရောမှတ်တိုင်တစ်ခုနားမှာကျွန်တော်ထိုင်ပြီးတော့နိုင်ဝက်စီကျွန်တော်ကြည့်တယ်အဲ့ဒီမှတ်တိုင်နားမှာတချို့ရက်ဆိုတဲ့ဆိုင်ပုတ်တွေရှိတယ်အစိုးရကလည်းမရဘူးအရသာကလည်းမရဘူးပြဇူကမလည်းမရဘူးနောက်ပြီးတော့ကျွန်တော်ကြားတဲ့ဥစ္စာတွေကလည်းပဲအတုတ်ကိုထိလန့်စရာတွေဥပမာလူတို့ကိုပားရိုက်ပြီးအုပ်ချုပ်မယ်မင်းတို့သမင်းတက်တာပဲစားကြခွာမင်းတို့ကြွေးကြည်အောင်တို့လုပ်မယ်နောက်ပြီးတိုင်းပြည်အပြင်မှာဘာပဲဖြစ်ဖြစ်တို့မစိုးရိမ်တို့ဘာမှမမှုဘူးကွာဆိုတဲ့ဥစ္စာတွေနောက်ပြီးတော့တို့လောက်ထားမှားတာတွေကစေတနာနဲ့မှားတာတွေဆိုတဲ့ဥစ္စာတွေပြောတော့သူတို့စေတနာအမှားကြီးဖြစ်နေတဲ့သဘောမျိုးကိုရောက်နေတယ်လို့တို့အဲ့လိုကျွန်တော်တော့မြင်တယ်ဗျာ
ဟုတ်ကဲ့
အဲ့ဒီတော့ကျွန်တော်ကတော့အခုအတော့ကိုစိုးရင်တည်းအမှန်ပြောမယ်ဆိုလို့ရှိရင
်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဦးစောထွန်းရဲ့သဘောထားပြည်သူတွေကအဲ့လိုစိုးရင်တည်းဆိုတဲ့ကိစ္စတွေပြောနေကြတော့ဆရာဝါတာကိုဘယ်လိုသုံးသပ်လို့ပါလဲဘလောက်အခြေခံရှိရဲစိုးရင်မှုလို့ထင်ပါလဲခင်ဗျာ
ကျွန်တော်တို့အဲ့ဒီစိုးရင်တည်းလည်းနည်းနည်းပြေသွားအောင်လေကျွန်တော်တစ်ဖက်ကလည်းစဉ်းစားကြည့်ချင်ပါတယ
်ဟုတ်ကဲ
့အဲ့ဒီစိုးရင်တည်းအခြေခံဟာခုကျွန်တော်တို့ရှိကောင်းဆောင်ညီမရဲ့ပြောစကားဆိုစကားတွေပေါ်မှာအများကြီးတည်တယ်နဲ့တူပါတယ်ကောင်းဆောင်ညီကအခုသူအရှင်ဆက်ကတတိယတန်ရတို့နေမြဲတို့တန်ချုပ်တို့ဒီလိုအမိတ်နဲ့ညီလာလိုက်ကြတော့စကားပြောခြင်းဆိုခြင်းမရှိကြဘူးမရှိကြတော့ပြောလိုက်ရင်ကပောက်ကချာကြီးပဲဖြစ်နေတာအဲ့ဒီ time ပါလိမ့်မယ်။တော့တမန်တော်ကြီးအစားပေါ့လေ
။
အဲနောက်တစ်ခါတပည့်လုံးအစင်းရောင်ကြီးဖြစ်သွားမယ်။သူကြီးရောင်ကြီးကတော့အာဇာနည်ကုန်းချူရမျိုးပေါ့။အဲ့တော့သူတို့မပြောတတ်မဆိုတတ်လူများစိုးရင်ကြဖြစ်နေလာတာ။တကယ်တော့စိတ်ချစိတ်နာတွေကတော့ရှင်းများရှိနေမလားပေါ့လေ။အဲ့ဒီညော်ကြင်းကြက်ကလေးနဲ့ဆိုရင်နည်းနည်းများသက်သာမလားလို့ပါ။ဟိုတကယ်တော့မသိကြပါဘူး။
ဟုတ်ကဲ့ဆရာဒါလည်းသိအကြီးပါတယ်ဆရာတနေ့ကမှကျွန်တော်တွေ့မိတာသမဏကြီးဆိုတဲ့ပုဂ္ဂိုလ်ကသူ့ဒေသမှာသွားပြီးမဲဆွဲတာ
ဟုတ်ကဲ့
ပြောင်းလဲလာတာဘလောက်ပြောင်းလဲလာပြီလဲအကုန်လုံးပြောင်းလဲနေပြီကဲဒါထက်တော့ရင်ကွန်မြူနတီပဲဖြစ်တော့မယ်ကွန်မြူနတီအောက်ရောက်ချင်တာဆိုပြီးဘာကမှမကောင်းတဲ့လို့ဆောက်ပြောတော့ဆရာအဲ့ဒါမျိုးတွေအများကြီးပါ
မပြောရမပြောရမဆိုတော့ကြပါဘူးခင်ဗျအဲအဲ့ဒီမှာသူတို့ဘာနဲ့ဆင်းရတော့ကျွန်တော်ဘုရုပ်ကြီးတန်းရွှေလို့ဆိုရလိမ့်မယ်ချင်ပါတယ်ဘာကမှမပြောကြတော့ဘာအမှမှမပြောကြဘူး
။ဟာပါတော့ဆရာအဲ့တော့ဆရာတော်တော်ထွန်းသန်းကတော့ဆရာဥစ္စာထွန်းပြောသလိုအဲ့လိုမပြောတတ်မဆိုတတ်လို့ပဲဆိုပြီးတော့ဆရာကြောင်းသားတွေကိုဆရာအဲ့လိုသဘောထားနိုင်ခွင့်လွှတ်ခဲ့မှာပေါ့ဆရာကြောင်းတုံးကအဲ့လိုမျိုးသဘောထားနိုင်လားဆရာ
။ကျွန်တော်တို့တည့်တည့်ပြောကြည့်ဆိုလို့ရှိရင်ခုပြောမှဆိုမှဆိုတဲ့စကားလုံးကအလွန်အရေးကြီးတယ်။ဘာကြောင့်လဲလို့ဆိုတော့သူတို့ကဒီပိုးတဲ့ပန်းတဲ့အချိန်မှာဓမ္မပဲစကားခက်ချမ်းချမ်းပြောလို့ရှိရင်ရပြီးတဲ့နောက်ကြတော့ဘယ်လိုစကားမျိုးထွက်မလဲဆိုတာတော့ကျွန်တော်တော့မမျှော်ရင်းလင်းရဘူးဗျာမမျှော်လင့်ရဘူ
းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒါတိုင်းပြည်ခြေနေပေါ့ခင်ဗျာအခုနိုင်ငံရေးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မျှော်လင့်ခြင်းနဲ့စိုးရင်စရာဘာတွေရှိတယ်လဲဆိုတာနောက်ကျွန်တော်ပြည်သူလူထုနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်တချို့လက်တင်အမေရိကတိုင်းပြည်တွေအာဖရိကတိုင်းပြည်တွေတော်တော်များများမှဒီမိုကရေစီထွန်းကားစေခြင်းလို့တချို့နိုင်ငံကြီးတွေအမေရိကန်တို့လိုဟာတွေကငွေအားဆေးအားနဲ့အများကြီးလုပေးတာအရှိလေပိုင်းတို့မှာဒါပေမဲ့ထင်းတိုင်းဖြစ်မလာတာတွေရှိပါတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာတော့ကိုယ်ပြည်သူတွေရဲ့ဆန္ဒလိုက်တဖြည်းဖြည်းပြောင်းလဲနေကြတယ်ဆိုတော့ပြည်သူတွေရဲ့အစဉ်အတန်းပြည်သူတွေရဲ့စီကံလိုက်နာမှုအသိဉာဏ်အစအစအရာရာဟာဒီမိုကရေစီနဲ့တန်အောင်နေတတ်ကြပါလားကျွန်တော်တို့ဆရာလူတွေအဲ့လိုလဲကျွန်တော်မေ့ချင်ပါတယ်ခုနဆရာကြီးပြောတဲ့အထက်မှာ yes ဆိုရဲ stop sign မှာဘယ်သူမှမရကြဘူးဆိုတဲ့ပုံစံမျိုးဒါမျိုးတွေဆိုရင်လူတွေပြောစရာဖြစ်ကောင်းဖြစ်နေမှာပဲခင်ဗျာအဲ့ဒါဆရာဦးစောထွန်းဆက်ပြောပါခင်ဗျာဆရာဘယ်လိုသဘောပါလဲကိစ္စကို
ဒီလိုစီကံမလိုက်နာတာတို့ဆိုတာအလေးချက်ပေါ်တည်ရနေတူပါတယ်ကျွန်တော်တို့ဒီဘာလို့ရှိနိုင်လဲဆိုတော့ဒီမှာပမာရီနိုင်ငံရေးခုံလုံးကွင်းနဲ့ဒီမှာရောက်လာကြတာရှိပါတယ်။ဒီအမေရိကမှာရောက်လာကြတယ်။အမေရိကမှာရောက်လာကြတော့သူ့ဒီမှာသူစီကံနဲ့သူနေရတယ်ဆိုတာသိတော့လည်းပဲ။ပမာရီမဖောက်ကြပါဘူး။သူစီကံတိုင်းလိုက်နာနေကြတာ။ဒီတော့ကျွန်တော်တို့ကကိုယ်နိုင်ငံမှာလည်းပဲဥပဒေစိုးမိုးပြီးတော့ပေါ့လေ။အကုန်လုံးကလိုက်နာရင်အကုန်လုံးကလိုက်နာဖို့တော့လိုပါတယ်။ ဆိုကြပါလေလူကြီးဆိုပြီးတော့ဒီလာလာနဲ့လမ်းဖယ်ပေးရတာတို့သူကဒီဘွယ်အနီဖြတ်သွားနိုင်တာတို့အခွင့်အရေးမရှိပဲနဲ့ဒန်းလူလိုက်နိုင်တယ်ကိုမှုဖြစ်တော့မှာပါကျွန်တော်တော့ဥပဒေစိုးမှုလူတည်းရဲ့လူပဲဖြစ်ပါတယ
်ဟုတ်ကဲ့ဆရာတစ်ဆက်ထည့်မိကျင်တာဆိုတော့အခုလက်ရှိအနာရှိရဲ့အတိုင်းဝန်းကဟိုးရုံကစနစ်တိုင်းပဲဟိုးရုံကဆိုရင်လိုပဲလုပ်ခွဲရတာပဲဆရာအခုဆိုရင်ဆရာတို့မရှိတဲ့နောက်ပိုင်းမှာဖြစ်ပါလိမ့်မယ်နေမှာတာဝန်ကျနေတဲ့တိုင်းမှုလောက်တောင်မှတိုင်းမှုကလာမယ်ဆိုရင်7C သွားနေလို့7ကဆင်ပြီးတော့လမ်းဘေးမှာရပ်နေရတဲ့အဖြစ်တွေအများကြီးပါဆရာ
ဆိုတော့ဟုတ်ပါတယ
်ဟုတ်ကဲ့ဒီဟာတွေကဘယ်လိုပြုပြင်လို့ရမလဲဆရာဒီလူတွေဆီမှာသူတို့
ပြုပြင်ဖို့ဆိုတာကတော့အဲ့ဒီပြည်သူ့အင်အားနဲ့ပဲပြုပြင်ဖို့မှာပဲဖြစ်မှာပဲပြည်သူတွေကအိုးရဆလောင်ရနဲ့ဖုံးမနေပဲနဲ့ပြည်သူတွေကသူတို့ပဲရှေ့ဆောင်သွားမှာပဲဖြစ်နေမယ်ထင်ပါတယ်ပြည်သူတွေရှိကဒီတို့သင်္ကန်းစားယူတာအောင်ပြည်သူရှိကအလေးချင်းကောင်းကြရအောင်အဲတို့တွေကိုအဲတို့ပြည်သူတွေကတို့ဆုံးမဖို့ဆိုတာလည်းပဲတခြားနည်းလမ်းတော့မရှိပါဘူးဒီလိုရွေးကောက်ပွဲမှာပဲဒီလိုကုသနာကိုမမှန်ကန်ကမဲ့ပြီးဆုံးဖြတ်ပြီးတော့ကသူတို့ပတ်ထုတ်နိုင်ကိုရေးကြပါမယ
်ဟုတ်ကဲ့ဆရာကြီးဒေါက်တာထွန်းသန်းကဘယ်လိုဖြစ်စေခြင်းမလဲလူတွေစီကန်းလိုက်နာလာအောင်ဒီမိုကရေစီကျင့်ဖို့အတိုင်းဒီမိုကရေစီထွန်းကားတဲ့ပြည်ကပြည်သူတွေရဲ့သဘောထားအတိုင်းနေထားအတိုင်းနေတတ်လာအောင်အခုလက်ရှိအခြေအနေရောဆရာအားရပါရဲ့လားဘယ်လိုလုပ်သင့်တယ်ထင်ပါလဲအကြီးတော့
ကျွန်တော်ထင်တယ်အထက်ကလူကြီးကဟိုလိုက်နာရင်အောက်ကလူကလည်းလိုက်နာရမှာပဲအဲ့တော့အထက်ကလူကြီးကမလိုက်လာလိုက်တဲ့ခါမှာအောက်ကလူကပို့ပြီးတော့မှအရမတာဖြစ်နိုင်တဲ့အခြေအနေရှိတယ်ဗျာသူတို့တော့တဖောပါပြောပါတယ်ဥပဒေရဲ့အထက်မှာဘယ်သူမှမရှိရဘူးလို့ခဏခဏပြောပါတယ်ကျွန်တော်အဲ့ဒါစိတ်ပြီးတော့လေးစားတယ်ယုံလေးယုံကြည်တယ်သို့တော်လည်းပဲမလိုက်နာတာကကွာကြတယ်အဲ့ဒါကအဲ့တော့သူတို့ပင်မလိုက်နာတဲ့အခါကြားလို့ရှိရင်အောက်ကလူတွေလိုက်နာဖို့ဟာကျွန်တော်တို့ဘယ်လိုလုပ်ပြီးတော့မျှော်လင့်နိုင်မလဲငါပြောတဲ့အတိုင်းမင်းတို့လုံးငါလုံးချင်မှလုံးမှဆိုတဲ့သဘောမျိုးကတော့မလွယ်ပေဘူးပေါ့
ဦးကျော်စင်သာရဲ့ပတ်စင်မြမရေးသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ VOA American အသံမြန်မာဘာသာအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်
ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာကျန်တော့တဲ့အချိန်ထိမဲဆန္ဒရှင်စီးရင်တွေခမောက်ခမဖြစ်နေပါတယ်။ဘာကြောင့်များမဲစီးရင်တွေအမားမားအယွင်းယွင်းဖြစ်နေရပါသလဲ။ရွေးကောက်ပွဲပေါ်မှာရောဘယ်အတိုင်းအတာထိရိုက်ခတ်လာနိုင်ပါသလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုးဆိုပါတယ်ခင်ဗျာ။
စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ဆက်လက်ပြီးခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ AR တိုင်း DDM မြို့မှာနေထိုင်သူ VOA သောရရှင်တူဖြစ်တဲ့ကိုမျိုးမင်းဦးကိုသူကဗာယုံကြည်တယ်လဲဆိုတာနားဆင်ကြရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်။
ကျွန်တော်အနေနဲ့ကတော့ယုံကြည်မှုတစ်ခုရှိပါတယ်။အယုံကြည်မှုလဲဆိုတော့ဥပမာဖြင့်ကျွန်တော်တို့မတန်ဆွမ်းသောသူတွေဟာပညာရေးဘက်မှာအခုခုမှာကျွန်တော်တို့ပါဝင်တဲ့အခါမှာမဖြစ်ဘူးဆိုတာကိုအချိုးသောသူတွေကတွေးမိပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့လှုပ်လာတဲ့အခါမှာကျွန်တော်ဖြစ်လာခဲ့ပါတယ်။အခုကျွန်တော်တို့2015ပေါ့နော်။အဲ့ဒီရုပ်ကွဲမှာလဲကျွန်တော်တို့အနေနဲ့မတန်မဆွမ်းများပဲဖြစ်စီဘယ်သူပဲဖြစ်စီပေါ့ကျွန်တော်တို့အနေနဲ့အဲငါတို့မပါဝင်လဲဖြစ်ပါတယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့အနေနဲ့
ကိုပါဝင်လိုက်ခြင်းအားဖြင့်ဒီအရာဟာကျွန်တော်တို့ဖြစ်လာနိုင်တယ်လို့အဲကျွန်တော်အနေနဲ့ယုံကြည်ပါတယ်အဲနောက်တစ်ခုကျွန်တော်ယုံကြည်တာကတော့ကျွန်တော်ဥမာဖြင့်ကျွန်တော်ငယ်လေးတည်းကကျွန်တော်အဲမတန်ဆွမ်းအမြင်တယောက်ဖြစ်ခဲ့ပါတယ်တိုးတော်များလည်းကျွန်တော်ရဲ့ယုံကြည်မှုကြောင့်ကျွန်တော်ဒီဟာကိုလုပ်ရင်ဖြစ်မယ်ဆိုတဲ့ကျွန်တော်ရဲ့ခံယူချက်ကြောင့်အဲကျွန်တော်လှုပ်လာတဲ့အတွက်အခုချိန်မှာကျွန်တော်ခြေတန်းပညာကိုကျွန်တော်အောင်မြင်ဖြစ်ဆိုနိုင်ခဲ့ပါတယ်ဒါကြောင့်မလို့ပြောချင်တာကတော့ကျွန်တော်လိုပဲအဲဒီမှာရှိတဲ့အားလုံးအဲဒီနေ့2015မှာကျွန်တော်တို့ရောက်ရှိလာမယ်ကျွန်တော်မေပူးပဲမှာလဲကျွန်တော်တို့ကျွန်တော်ရဲ့ယုံကြည်ချက်လိုပဲကျွန်တော်တို့ငါတို့မပါဝင်ဖြစ်ပါတယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့အားလုံးပါဝင်စီချင်ပါတယ်ယုံကြည်ခြင်းနဲ့ကျွန်တော်တို့လုပ်မယ်ဆိုရင်အားလုံးဖြစ်လာနိုင်ပါတယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ကျွန်တော်တို့အနေနဲ့ကဘာဖြစ်လို့ကျွန်တော်တို့အဲယုံကြည်မှုနဲ့လှုပ်တင်တယ်ဆိုရင်တော့ကျွန်တော်တို့အားလုံးကနိုင်ငံသားတွေပဲဖြစ်တယ်ဘောနော်အခြားရောက်နေတဲ့နိုင်ငံသားဖြစ်စီအဲဒီနေရာမှာရောက်နေတဲ့နိုင်ငံသားပဲဖြစ်စီအဲ့ဒီနိုင်ငံသားတွေကကျွန်တော်တို့ငါတို့မပါဝင်လို့လည်းရပါတယ်ကွာလို့စိတ်တက်မျိုးနဲ့ကျွန်တော်တို့နေမယ်ဆိုရင်ဒါကိုယုံကြည်ရမှာရှိပါဘူးယုံကြည်ရမရောက်ပါဘူးဒါကြောင့်မလို့ကျွန်တော်တို့ကနိုင်ငံသားပြည်ပြည်ကျွန်တော်တို့ကဘယ်လိုပြောရမလဲဆိုတော့နိုင်ငံသားပြည်ပြည်ကျွန်တော်တို့မှာအဲ choice ကျွန်တော်တို့မှာလုတ်ပိုင်권ညားရှိပါတယ်ဒါကြောင့်မလို့လုတ်ပိုင်권ရှိတဲ့အတွက်ကျွန်တော်တို့ကယုံကြည်နဲ့အဲကျွန်တော်တို့လုတ်မယ်ဆိုရင်ရှိလာမယ့်အခါကျွန်တော်တို့ယုံကြည်မှုတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်မလို့ကျွန်တော်တောင်မှပဲယုံကြည်မှုတစ်ခုနဲ့ကျွန်တော်လှုပ်လာခဲ့တဲ့အတွက်အဲကျွန်တော်ဖြစ်လာခဲ့ပါတယ်။အဲကျွန်တော်ခုနကပြောတဲ့အထက်မှာအဲကျွန်တော်အောင်မြင်မှုတွေကျွန်တော်ရရှိခဲ့တယ်။အဲဒါကြောင့်မလို့ပဲဒီမှာရှိတဲ့အဲကျွန်တော်တို့တိုင်းငံမှာရှိတဲ့နိုင်ငံသားအားလုံးကလည်းယုံကြည်မှုတစ်ခုနဲ့လှုပ်မယ်ဆိုရင်အဲဖြစ်ထွန်းအောင်မြင်လာနိုင်ပါတယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့ဆူဝါတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်အမေရိကန်အစိုးရနဲ့နိုင်ငံတကာအသိုင်းအဝိုင်းကဖိအားတွေပိုးပြီးတိုးပြီးဖို့စူးစမ်းနေတာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံချန်ရေးဌာနအရာရှိတွေကမကြာသေးခင်ကကျင်းပခဲ့တဲ့လွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဟာအခုထိလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ယုံကြည်ကိုးကွယ်ခွင့်ငင်းချမ်းစွာစီတန်းလှည့်လည်ခွင့်စူဝေးခွင့်နဲ့လှုပ်ရှားခွင့်တွေကိုလုံးဝခွင့်မပြုသေးတဲ့အာဏာရှင်နိုင်ငံပဲဖြစ်နေသေးတယ်ဆိုတဲ့အဖြစ်မှန်ကိုရိုးရိုးရှင်းရှင်းဖော်ပြထားတဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာစုံစမ်းရေးကော်မရှင်ရဲ့2014ခုနှစ်အစည်းအဝေးခန်းစာဖော်ပြချက်တွေကိုရည်ညွှန်းပြီးပြောကြားခဲ့ကြတာပါလူပေါင်း8000ကနေတသိန်းလောက်ဟာနိုင်ငံရေးကျင်းစခန်းတွေမှာဆူဆူဝါးဝါခန်းစားနေကြပြီးအဲ့ဒီစခန်းတွေမှာအစိုးရအရာရှိတွေကတရားမဲ့တပ်ဖြတ်မှုကြုံပြုတ်မှုနှိပ်စက်ညှဉ်းပန်းမှုအချင်းတော်ကြမတရားဖန်ဆီးထားမှုမရင်းမှုကျူးလွန်တာနဲ့အတင်းကျပ်ကိုဝင်ဖျက်ချခိုင်းတာပါဝင်လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတာဖြစ်ပါတယ်။အခုလိုကုလသမဂ္ဂကတင်သွင်းတဲ့အစည်းအဝေးခန်းစာအပြင်ကမ္ဘာတစ်လွှားကလူမှုဆွေးနွေးပွဲတွေမှာမြောက်ကိုရီးယားကထွက်ပြေးလာသူတွေရဲ့ပြောကြားချက်တွေကိုပုံမိုခိုင်မအောင်အမေရိကန်ပြည်ထောင်စုကလှုံ့ဆော်နေရင်အခုမြောက်ကိုရီးယားမှာအချင်းကျနေသူတွေအရေးအများသိလာဖို့အတွက်လှုံ့ဆော်နေတာပါ။တချိန်တည်းမှာပဲမြောက်ကိုရီးယားအာဏာရှင်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့သူတို့ရဲ့ချိုးဖောက်မှုတွေအတွက်တာဝန်ယူမှုတွေရှိစေဖို့လဲအမေရိကန်အစိုးရကကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးနဲ့အတူလက်တွဲပြီးမှတ်တမ်းတင်ဖို့လုပ်နေတာပါဒါအပြင်နောက်ထပ်ပြီးမြောက်ကိုရီးယားအာဏာရှင်ကိုဖိအားပေးတဲ့အနေနဲ့အမေရိကန်အစိုးရကကုလသမဂ္ဂအထွေထွေညီလာခံမှာရောလူခွင့်ရေးကောင်စီမှာပါမြောက်ကိုရီးယားရဲ့လူခွင့်အခြေအနေကိုရှုံ့ချတဲ့ဆုံးဖြတ်ချက်တွေအတွက်ထောက်ခံခဲ့ပါတယ်။မြောက်ကိုရီးယားအာဏာရှင်ရဲ့လူခွင့်မှတ်တမ်းနဲ့ပတ်သက်ပြီးကြီးမားတဲ့ဝေဖန်ဖြစ်တယ်မှုတွေကိုလည်းထိရောက်မှုရှိတယ်လို့မြောက်ကိုရီးယားလူခွင့်ဆိုင်ရာအထူးသံတမန်ရောဘတ်ကိန်းကပြောပါတယ်။မြောက်ကိုရီးယားပေါ်မှာဝေဖန်ဖြစ်တယ်တဲ့နိုင်ငံတွေများလာတာနဲ့အမျှမြောက်ကိုရီးယားကိုပံ့ပိုးသူသိပ်မကြမ်းတလို့ဖြစ်လာတာပါ။မြောက်ကိုရီးယားရဲ့လူခွင့်အခြေအနေကိုရှုံ့ချတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်မဲထည့်တဲ့နိုင်ငံအနည်းငယ်ကလည်းကမ္ဘာမှာလူခွင့်အခြေအနေဆိုးရတဲ့နိုင်ငံတွေဖြစ်နေပါတယ်။မြောက်ကိုရီးယားပြည်သူတွေအနေနဲ့အဖြစ်မှန်တွေကိုက chati tight lule, king up your body, tata, view in a RFA dolo, radio tanner and tana regani the same. Kabaji ma bari pipianir, so that the rain at Chaletrigo, Yakurian and Tari Jaya, Atan Huan Pinirago, American Suaga, Sellet Bambo Pinira Pipari, Yakurian in a 2 years so are looking chopamurigo, Topio ama Pipari, Juichiame Langaro Shemari, looking go Liza Lainabi. ကိုပြည်သူတွေရဲ့ယုံကြည်မှုကိုရယူဖို့ငြိမ်းချမ်းပြီးတာယာဝါပြောတဲ့နိုင်ငံတကာနိုင်ငံဖြစ်လာအောင်နျူကလ িয়ার လှုပ်ဆောင်နေမှုတွေကိုဖျက်သိမ်းမယ်ခိုင်မာတဲ့ခြေလှမ်းတွေရှောက်လှမ်းဖို့နဲ့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတိုးတက်စေတာဖြစ်ပါတယ်ဒါတွေကိုမလှုပ်ဆောင်ရင်တော့မြောက်ကိုရီးယားဟာပိုးပြီးအထူးကြံဖြစ်လာဖို့သာရှိပါတယ်လို့လည်းဆိုပါတယ်အခုထုတ်လွှင့်ခဲ့တာကတ
ဘောရအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိပေးအပ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဦးဆံမွေကကြေညာပေးပါမယ်။
အီဂျီနိုင်ငံဆိုင်နိုင်ကျွန်းစွေရဲ့ကောင်းကင်မှာပြီးခဲ့တဲ့သတင်းပတ်တွင်ပြက်ကျသွားခဲ့တဲ့ရုရှားပိုင်ဂျက်လီယင်ဟာဘုံပေါက်ကွဲပြီးတော့ပြက်ကျသွားတာဖြစ်ဖို့များတယ်လို့အမေရိကန်တာဝန်ရှိသူတွေကမီဒီယာတွေကိုပြောဆိုလိုက်ပါတယ်။လေယာဉ်ပြက်ကျမှုအတွင်းလူပေါင်း224ယောက်သေဆုံးခဲ့ရတာပါ။ဆက်သွယ်ရေးလမ်းကြောင်းတွေကိုကြားဖြတ်ပြီးတော့နားထောင်ထားတဲ့အချက်လက်တွေအရ IS Islamic စစ်သွေးကြွတွေရဲ့လက်ချက်ဖြစ်နိုင်ပွဲရှိတယ်လို့တာဝန်ရှိသူတယောက်က AP သတင်းဌာနကိုပြောပြခဲ့ပါတယ်။အကျန်းဖက်သူတွေရဲ့လက်ချက်ဟုတ်မဟုတ်ကြွန့်ကျင်သူတွေကလေရင်ပြက်ကိုစစ်ဆေးနေပြီးတချို့သတင်းတွေမှာတော့တေဆုံးသူတွေကတချို့မှာခြုံထက်တဲ့အရာတွေစူးနေတာကိုတွေ့ရတယ်လို့မှုခင်းဆေးပညာစစ်ဆေးတွေးရှိချက်တွေကဆိုနေပါတယ်။ကြွန့်ကျင်သူတွေကလေရင်ပြန်ရဲ့ပြန်တမ်းမှုအချက်လက်တွေနဲ့လေရင်မှုတွေရဲ့ဆက်သွယ်ပြောဆိုမှုတွေကိုထိန်းသိမ်းထားတဲ့ black box နှစ်ခုစလုံးကိုရှာဖွေတွေ့ရှိထားပြီးလည်းဖြစ်ပါတယ်။IS Islamic စစ်သွေးကြတွေကအဲ့ဒီဖြစ်ရပ်ကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုပါတယ်ဒါပေမဲ့ဒီပြောဆိုချက်ပေါ်တက်တည်ပြနိုင်တဲ့အထောက်ထားတော့ထုတ်ဖော်ပြသခြင်းမရှိသေးပါဘူးသူတို့ဆန္ဒရှိတဲ့အချိန်မှာအသေးစိတ်ကိုချပြမယ်လို့ပြောနေပါတယ်အီဂျစ်သမ္မတ Abdel Fattah LCC ကတော့ဒါဟာတက်တမဲ့ဝါဒဖြန့်လာတာဖြစ်ပြီးအီဂျစ်နိုင်ငံရဲ့လူညိုရေးနဲ့တည်ငြိမ်မှုကိုထိခိုက်စေလို့လှုပ်ဆောင်နေတာဖြစ်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်တောင်ဆူဒန်နိုင်ငံကအဝင်ထွက်များလာတဲ့ဂျူဘာလေစိတ်ကနေလေရင်တစည်းထွက်ခွာသွားပြီးတော့မကြခင်မှာပဲပြက်ကျခဲ့တဲ့အကြောင်းအဲ့ဒီမှာလူအနည်းဆုံး32ဦးသေဆုံးသွားခဲ့ပါတယ်လေရင်ပြက်ကျရာမှာကလေးငယ်တယောက်ကအသက်မသေးပဲရှာဖွေတွေ့ရှိခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရုရှားလို့အန်တိုနော့ဖ်ကွန်တယ်လေရင်ဟာပြေးလမ်းကနေမီတာ800လောက်အကွာဖြစ်တဲ့ white nine မြစ်ကမ်းတစ်လျှောက်ကတစ်တောထူထပ်တဲ့နေရာမှာဘူရူနီကပြက်ကျသွားခဲ့တာဖြစ်ပါတယ်စီးရီးယားနိုင်ငံအတွင်းရုရှားကပြစ်လို့နေတဲ့လေကြောင်းတက်ခတ်မှုရဲ့85ရာခိုင်နှုန်းကနေ90ရာခိုင်နှုန်းဟာ IS Islamic စစ်သွေးရပြစ်မှတ်တွေကိုမထိပဲတာမန်တပုံတွေကသာထိမှန်နေတယ်လို့ထိတ်တန့်အမေရိကန်တန်တမန်တယောက်ကပြောဆိုလိုက်ပါတယ်ဘူရူနီမှာကျင်းပတဲ့လွှတ်တော်ရဲ့နိုင်ငံသားရေးရာကော်မတီကြားနာပွဲမှာလက်ထောက်နိုင်ငံသားရေးဝန်ကြီးအန်ပီတာဆန်နဲ့ဗစ်တိုးရီးယားနယူလန်တို့ကသူတို့ရဲ့တွေ့ရှိထားချက်တွေကိုပြောကြားခဲ့တာပါတခြားတနေရာမှာတော့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရဗိုလ်မှူးကြီးစတီဗ်ဝါရင်ကလည်းစီးရီးယားနိုင်ငံအတွင်းရုရှားကပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေအားလုံးရဲ့ဆယ်ရာခိုင်နှုန်းအောက်လောက်သာ IS Islamic စစ်သွေးကြွတွေရဲ့ပစ်မှတ်တွေကိုထိတယ်ဆိုပြီးတော့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဆယ်စုနှစ်တခုကျော်အတွင်းမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ရဲ့အကြီးအမားဆုံးစစ်ရေးလေ့ကျင့်မှုဟာကိုတိုင်းပြည်အတွက်ရောရန်သူတွေဖြစ်လာနိုင်တဲ့တိုင်းပြည်တွေကိုပါရှင်းလင်းတဲ့စကားပေးပို့တာဖြစ်တဲ့အကြောင်းမဟာမိတ်တပ်ဖွဲ့ရဲ့အကြီးအကဲ James Stoltenberg ကပြောဆိုလိုက်ပါတယ
်တရင်ချင်းချုပ်ကိုဦးဆံမွေကကြေညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လုပ်ရမှုကကိုရဲခေါင်ဖြစ်ပြီး engineer ကတော့ Daryl Smith ဖြစ်ပါတယ် View American သံကြားတာပရိနေမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးဆန္ဒနဲ့ဘဝတထားတဲ့ကြကြပါစေVOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်ရက်တွေမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်။ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.